Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2025ခုနှစ် February 6ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါVOA မြန်မာပိုင်းရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုလိုင်းဒိုမီတာ1925 32တို့အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမိုင်းအင်ဂျင်နိုင်တဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်။အစ္စရေးတပ်ဖွဲ့တွေကိုဂါဇာဒေသရဲ့အရေးပါတဲ့နက်ဇရင်းစင်ညာဒေသကနေပြန်ရုပ်သိမ်းလိုက်တယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်။တောင်ကိုရီးယားဂျပန်နိုင်ငံတို့နဲ့အမေရိကန်ကလုံခြုံရေးအကျိုးတူပူးပေါင်းဆောင်ရွက်မှုတွေကိုမြင့်တင်လိုက်တာကမြောက်ကိုရီးယားနိုင်ငံအတွက်စိုးရိမ်စရာခြိမ်းခြောက်မှုဖြစ်တယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကပြောလိုက်ပါတယ်။မြန်မာနိုင်ငံဘက်ကမောင်ခိုတင်သွင်းမဲ့နေဆွမ်းအင်3ဆိုလာပြားတွေနဲ့လောင်စာဆီတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေဒီကနေ့ပဲဖမ်းဆီးမိခဲ့ကြောင်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ခင်ဗျာ။
ကျွန်တော်အနေနဲ့ Bitcoin Policy Institute ရဲ့ဒီစောင့်ရနေတဲ့အတွေ့အကြုံရဆိုရင်တော့ဒီ Day 1 ကနေကဒီသူ့ရဲ့ပထမဆုံးကနေကဒါကို
အစိုးရကနေပြီးတော့
စောင့်ရနေတာမျိုး
တည်ရတော့ဒါပေမဲ့ Digital Wage ကိုအရန်ဒီငွေအဖြစ်ပေါ့နော်သူတို့ထည့်သွင်းစဉ်းစားဖို့ပြင်ဆင်နေကြောင်းဒါဒီသမရ Trump ရဲ့ဒီငွေကြေးဆိုင်ရာပေါ့နော်ဒီ Crypto ငွေကြေးဆိုင်ရာအကြံပေးကပြောသွားပါတယ်ဒါနဲ့ပတ်သက်လို့ကျမတို့ဒီသတင်းစီစဉ်နောက်ပိုင်းအပတ်စဉ်ခဏတွေကိုတင်ဆက်တဲ့အခါမှာနားဆင်ရဖို့ရှိပါတယ
်ကျွန်တော်အနေနဲ့ Bitcoin Policy Institute ရဲ့ဒီစောင့်ရနေတဲ့အတွေ့အကြုံရဆိုရင်တော့သူ Day 1ကတည်းကဒီသူ့ရဲ့ပထမဆုံးကတည်းကဒါကိုဦးစားပေးအနေနဲ့စောင့်ရနေတာမျိုးတွေ့ရတယ်ဗောနော်ဒါပေမဲ့တခုရှိတာက
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုတင်ဆက်တဲ့အခါမှာပြည်စုံနားဆင်ရမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းဆက်လက်ထုတ်လွှင့်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရရနိုင်နဲ့အတူပြောပြမှာပ
ါ Israel နဲ့ Hamas ကြားပစ်ခတ်ရစရေးအစိတ်ပိုင်းတရက်အဖြစ်နဲ့ Israel တပ်ဖွဲ့တွေကို Gaza ဒေသရဲ့အရေးပါတဲ့ Nasrin စင်ညာဒေသကနေပြန်ရုပ်သိမ်းလိုက်တယ်လို့ Israel အာဏာပိုင်တွေကပြောပါတယ်နဖတ်ပြစ်ခတ်ရစေးသဘောတူညီမှုအစိတ်ပိုင်းတရက်ဖြစ်နေအစ္စရေးကဂါဇာတောင်ပိုင်းနဲ့မြောက်ပိုင်းကိုပိုင်းခြားထားတဲ့နက်ဇရင်းစင်ကြံဒေသကနေဖယ်ရှားပေးဖို့သဘောတူခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လကအပြစ်ခတ်ရစေးစတင်လိုက်ချိန်ကစပြီးတော့ပါလက်စတိုင်းလူမျိုးတွေကိုနက်ဇရင်းဒေသကိုဖျက်ပြီးတော့မြောက်ပိုင်းကသူတို့ရဲ့အိမ်တွေကိုပြန်ဖို့အတွက်အစ္စရေးဘက်ကခွင့်ပြုခဲ့ပါတယ်။ဒါမဲ့လည်းအပြစ်ခတ်ရစေးသဘောတူညီချက်ရဲ့အစိတ်ပိုင်းဒုတိယအဆင့်ဖြစ်တဲ့ဒီအပြစ်ခတ်ရစေးကိုထပ်တိုးပြီးတော့ဟမတ်စ်ဒီဘက်ကဖမ်းထားတဲ့အစ္စရေးတစားခံတွေကိုထပ်လွှတ်ပေးဖို့ကိစ္စဆွေးနွေးညီနိုင်တဲ့နေရာမှာတော့တိုးတက်မှုမရတဲ့ပုံဖြစ်နေပါတယ်။အချိန်ထဲမှာပဲဂျော်ဒန်မြစ်အနောက်ဘက်ကဒေသမှာတော့အစ္စရေးဘက်ကပြစ်ခတ်မှုကြောင့်ကိုယ်ဝန်ရှစ်လလွယ်ထားတဲ့အသက်23နှစ်အရွယ်ပါလက်စတိုင်းအမျိုးသမီးတူတေဆုံးသွားခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ဂါဇာဒေသမှာတစ်နှစ်ကျော်လောက်ဒဇာကန်ဖြစ်ဖမ်းဆီးခံထားရတာကနေလွတ်မြောက်လာတဲ့ထိုင်းနိုင်ငံသား9ယောက်ထိုင်းနိုင်ငံဘန်ကောက်မြို့ကိုဒီကနေ့ပြန်ရောက်လာခဲ့ပါပြီ။အဲ့ဒီထိုင်းနိုင်ငံသား9ယောက်ကိုအကျဉ်းသားလဲလှယ်ရေးအစီအစဉ်အစိတ်ပိုင်းတရက်အနေနဲ့ပြီးခဲ့တဲ့ဇန်နဝါရီလ30ရက်နေ့ကပြန်လွှတ်ပေးလိုက်တာပါသူတို့ကိုရောမိသားစုဝင်တွေအပြင်ထိုင်းနိုင်ငံသားဝင်ကြီးနဲ့ထိုင်းနိုင်ငံဆိုင်ရာအစ္စရေးသံအမတ်ကြီးတို့ကဘန်ကောက်မြို့သူနာဘူမိနိုင်ငံတကာလေဆိပ်မှာတွားရောက်ကြိုဆိုခဲ့ကြပါတယ်ဒါဟာဂါဇာစစ်ပွဲစဖြစ်ချိန်ကစပြီးဒုတိယအထုပ်အနေနဲ့ပြန်လွှတ်ပေးလိုက်တဲ့ထိုင်းနိုင်ငံကဒဇာကန်တွေဖြစ်ပါတယ်ရှင်
မြန်မာနိုင်ငံဘက်ကမောင်ခိုတင်သွင်းမဲ့နေဆွမ်းရင်သုံးဆိုလာပြားတွေနဲ့လောင်စာဆီတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေဒီကနေ့ပဲဖမ်းဆီးမိခဲ့ကြောင်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံနယ်စပ်ဒီမဲဆောက်မြို့မှာစစ်တပ်နေသားဆောင်ရဲတပ်ဖွဲ့နဲ့နေမီကန်တာဝန်ရှိသူတွေကင်းလျာမှာမတင်ကားသူအမျိုးသား၂ယောက်ကိုတွေ့ရှိခဲ့ရကစစ်ဆေးဖို့တားဆီးစဉ်မှာတယ်လာတဲ့ပစ္စည်းတွေကိုပြစ်ချပြီးတော့တောင်ရင်မြစ်ကိုလေးနဲ့ဖြတ်ကူးထွက်ပြေးသွားခဲ့တယ်လို့ပြောပါတယ်။မတင်ကားသူတွေပြစ်ထားခဲ့တဲ့ပစ္စည်းတွေကိုစစ်ဆေးရမှာဆိုလာပြားတွေပါတဲ့ဘူး၅ဘူးကိုတွေ့ရကြောင်းလဲကင်းလက်တပ်ဖွဲ့ကိုဦးဆောင်သူဗိုလ်မှူးကြီးနတုံခွန်ရမ်တစ်ကကိုကိုကားပြီးတော့ထိုင်းနိုင်ငံထုတ်ဘန်ကောက်ပို့သတင်းစာကဖော်ပြခဲ့ပါတယ်။မဲဆောက်နဲ့ကက်ရက်မဲရမန်မာလဲကားရစင်ကိုစစ်ဆေးရမှာအသက်32နှစ်အရွယ်မျိုးသားတယောက်ကိုဓာတ်ဆီ26လီတာနဲ့အတူတွေ့ရှိခဲ့ပြီးတော့မြန်မာနိုင်ငံဘက်ကိုတည်ယူရောင်းချဖို့ဖြစ်ကြောင်းစစ်ဆေးသိရှိခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသမှာအခြေစိုက်တဲ့ online ငွေလိမ်ဂိုင်းတွေကိုနှိမ်နေတဲ့အစီအစဉ်တစ်စိတ်တစ်ပိုင်းအဖြစ်မြန်မာနိုင်ငံနယ်စပ်မြို့တချို့ကိုလျှက်စစ်ပြီးလောင်စာနဲ့ internet ပေးပို့နေတာကိုထိုင်းနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာဖျက်တောက်ခဲ့ရကစွန့်ရင်ရှားပါမှုတွေကြုံတွေ့နေရတာဖြစ်ပါတယ်ခင်ဗျာ
ဂျပန်နိုင်ငံအနေနဲ့အမေရိကန်ရဲ့သွင်းကုန်ခွန်တိုးကောက်မှုတွေကိုရှောင်ရှားနိုင်လိမ့်မယ်လို့အကောင်းမြင်မျှော်လင့်ထားကြောင်းဂျပန်ဝန်ကြီးချုပ်ကဒီကနေ့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ဂျပန်နိုင်ငံအနေနဲ့အမေရိကန်နိုင်ငံမှာဂျပန်ရဲ့ကြီးမားတဲ့ယင်းနှိမ့်နှံမှုတွေနဲ့အဲဒီကနေအမေရိကန်တွေအတွက်အလုတ်ကင်တွေဖန်တီးပေးနေတာတွေကိုသမ္မတထရန့်ကအတိအမှတ်ပြုတယ်လို့လည်းပြောပါတယ်။ဒီကရတဲ့တောက်ကြနေကအင်ဂျီရောမှာသမ္မတထရန့်နဲ့ပထမဆုံးချိန်တွေ့ဆုံခဲ့စဉ်အမေရိကန်မှာအလုပ်ကိုင်တွေဖန်တီးပေးနေတဲ့ဂျပန်ကားကုမ္ပဏီဘယ်လောက်ရှိတယ်လို့သူကသမ္မတထရန့်ကိုရှင်းပြခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်က NHK သတင်းဌာနကိုပြောပါရယ်သမ္မတထရန့်ကသွင်းကုန်တွေပေါ်မှာအခွင့်အရေးတိုးကောက်သွားဖို့စီစဉ်နေတယ်လို့ပြောထားတာကြောင့်ဂျပန်နိုင်ငံအနေနဲ့အဲ့ဒီလိုသွင်းကုန်ကတိုးကောက်တာခံရမလားဆိုတာနဲ့ပတ်သက်လို့သူ့အနေနဲ့မသိသေးဘူးလို့တော့ပြောပေမဲ့လည်းသူတို့တွေ့ဆုံမှုအတွင်ကားတင်သွင်းမှုနဲ့ပတ်သက်တဲ့သွင်းကုန်ကွန်ကိစ္စကိုတော့တိထားမဆွေးနွေးခဲ့ဘူးလို့ပြောပါရရှင်
။တောင်ကိုရီးယားဂျပန်နိုင်ငံတို့နဲ့အမေရိကန်ကလုံခြုံရေးအရအကျိုးတူပူးပေါင်းဆောင်ရွက်မှုတွေမြင့်တင်လိုက်တာကမြောက်ကိုရီးယားနိုင်ငံတို့စိုးရိမ်စရာချင်းချောက်မှုဖြစ်ပြီးတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်စီမံကိန်းကိုလည်းတိုးချဲ့သွားမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောလိုက်ပါရယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းဟာအရင်ကလည်းအလားတူချင်းချောက်မှုတွေလုပ်ခဲ့ပါရယ်။ဒါပေမဲ့လည်းအခုနောက်ဆုံးပြောဆိုချက်အရအရင်ကလိုအမေရိကန်သမ္မတဒေါနယ်ထရမ့်နဲ့တန်တမာရေးဆက်ဆံမှုတွေလက်တလောပြန်လုပ်မဲ့အလားအလာမရှိတာကိုပြသရာရောက်နေပါတယ်။အမေရိကန်၊ဂျပန်နဲ့တောင်ကိုရီးယားသုံးနိုင်ငံလုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေအတွက်အမေရိကန်ကတွန်းအားပေးနေတာဟာဒေသတွင်းမှာနေတိုးလိုမျိုးစစ်မဟာမိတ်အဖွဲ့ပိုလို့ဖွဲ့ဖို့လှုပ်တာဖြစ်တယ်လို့စနေနေ့ကကျင်းပခဲ့တဲ့မြောက်ကိုရီးယားစစ်တပ်တီထောင်ခြင်း89နှစ်ပြည့်အခမ်းအနားမှာမြောက်ကိုရီးယားခေါင်းဆောင်ကပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။
အခုဆက်လက်ပြီးတော့ရိုဟင်ဂျာတွေမျှော်လင့်ချက်ပေါ့နော်အစီအစဉ်ကိုကျမတို့တင်ဆက်မှာပါဆင်ဟနာတင်ထားတဲ့မြန်မာနိုင်ငံမှာစစ်ကောင်စီရဲ့စစ်ရာဇဝတ်မှုတပ်ဖြတ်ကျူးလွန်မှုတွေအတွက်အပြည်ပြည်ဆိုင်ရာတရားစီရင်ရေးအရာစစ်ရာဇဝတ်မှုကျူးလွန်သူတွေနဲ့တာဝန်ရှိသူတွေကိုအပြစ်ပေးအရေးယူနိုင်ရေးဩစတြေးလျနယူးဇီလန်ချက်တောင်ကိုရီးယားနိုင်ငံ၄နိုင်ငံမှာထပ်မံတရားစွဲဆိုနိုင်အောင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နေကြောင်းအမျိုးသားညီညွတ်ရေးအစိုးရ NUG လူ့အခွင့်အရေးဆိုင်ရာဒုဝန်ကြီးဦးအောင်ကျော်မိုးက VOA ကိုပြောပါရယ် VOA မြန်မာပိုင်းကမဆုမွန်ကနေ Washington DC ကစတူဒီယိုမှာတွေ့ဆုံမေးမြန်းထားပါရယ်ရှင
်ဟုတ်ကဲ့ဝန်ကြီးဦးအောင်ကျော်မိုးရှင်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့လာရောက်တွေ့ဆုံဝင်ပြေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ
်ဟုတ်ကဲ့ဖိတ်ကြားပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကျမတို့ဘောနော်ဒီနေ့ဆွေးနွေးခြင်းတဲ့အကြောင်းအရာကတော့ဆီယနာတင်ထားတဲ့မြန်မာနိုင်ငံမှာဒီရိုဟင်ညာတွေပေါ်မှာကျူးလွန်မှုတာမကဘဲနဲ့ဘောနော်ဆီယနာတင်ပြီးတဲ့နောက်ပိုင်းမှာစစ်တပ်ရဲ့စစ်ရာဇဝတ်မှုအထူးသဖြင့်တော့အစုလိုက်အပြုံလိုက် war crime ဘောနော်တပ်ဖြတ်မှုတွေအတွက်ကိုဒီအပြည်ပြည်ဆိုင်ရာတရားစီရင်ရေးအရာလုပ်ဖို့အတွက်ဘောနော်နောက်ထပ်နိုင်ငံ၄နိုင်ငံဩစတြေးလျရဲ့နယူးဇီလန်ရဲ့ချက်ကဲတောင်ကိုရီးယားမှာထပ်ပြီးတရားစွဲဖို့ပြင်ဆင်နေတယ်လို့လူခွေဝင်ကြီးဌာန NUG ကနေပြီးတော့ပြီးခဲ့တဲ့2025 January လာဇန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဆိုတဲ့အခါကျတော့ဒီလက်ရှိစစ်တပ်ကစစ်ရာဇဝတ်မှုကျူးလွန်မှုတွေကတော်တော်လေးကိုစိုးရွားနေတဲ့အခြေအနေကိုစိုက်ရောက်နေသလားနောက်ပြီးတော့လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့အဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ဝင်ကြီးနည်းနည်းရှင်းပြပေးပါရှင
့်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီတလပိုင်းတုန်းကသတင်းစာရှင်းလင်းပွဲလုပ်တဲ့နေရာမှာလည်းပဲသိကြနိုင်ရှင်းပြီးတော့ပေါ့လေနော်2023နဲ့2024နှစ်ကိုနိုင်ရှင်းပြီးတော့ကျွန်တော်တို့ကွာဟာမှုတွေပါနေရှိတယ်လည်းဘယ်လိုအခြေအနေတွေဘယ်လိုဆိုးဝါးနေတယ်လဲဆိုတဲ့ဟာကိုလည်းမိမုံထုတ်ပြီးတော့ဟိုအများပြည်သူသိအောင်ရှင်းလင်းထားပြီးသားဖြစ်ပါတယ်ပေါ့အဓိကကတော့ဒီစစ်ကောင်စီလက်ဖြစ်ဖြစ်ဒီအာဏာရှင်အကြမ်းဖက်အုပ်စုတွေကကြာရှုံးဖို့အချိန်နီးလာလေသူရဲ့အဆွေတွေကိုထုတ်ပြလေဆိုတဲ့သဘောရှိတယ်ပေါ့ဒါဒီနိုင်ငံတကာမှာလည်းဒီလိုပဲအာဏာရှင်တွေကသူရဲ့ဒီကြာရှော့အသက်ရှူဖို့ခက်ခဲနေတဲ့ချိန်နေမှာသူရတဲ့အရာကိုရတဲ့နေနဲ့သုံးဆွေးပြီးတော့အများပြည်သူကိုနစ်နာစေတဲ့လုပ်ရည်တွေလူမဆန်တဲ့လုပ်ရည်တွေပူလုံလေဆိုတဲ့သဘောတဘာဝဖြစ်ပါတယ်။အလားတတန်တူပဲမြန်မာနိုင်ငံမှာလည်းချမ်ပတ်စစ်ကောင်စီကသူဒီအမြင်ဆူးမှုတွေနောက်ပြီးတော့တိုက်တန်းမြေပြင်မှာကြာရှုံးနေတဲ့ဟာတွေရှိနေတဲ့အတွက်ကြောင့်မလို့သူဒီနောက်ဆုံးသူရဲ့ mode က survival mode ပေါ့နော်ရှင်သန်ဖို့အတွက်ခက်ခဲနေတဲ့ရုန်းကန်နေရတဲ့အနေအထားမှာသူဘာကမှကယူမဆိုင်တော့ဘူးသူရဲ့အာဏာတည်မြေသူဒီအားရင်ရှိနေသေးတယ်ဆိုတဲ့ဟာကိုဟိုပြတ်တခြင်းတဲ့သဘောလည်းရှိတယ်ပေါ့အဲ့တော့ဒီဟာတွေကိုလည်းကျွန်တော်တို့ကမတ်တမ်းမရီကောက်ခံတဲ့နေရာမှာရဖက်ဖွဲ့စီတီကမတ်တမ်းမရီကောက်ခံတဲ
့ဟာ
တွေရှိတယ်တစ်ဖက်ကကျွန်တော်တို့အမျိုးသားရင်းကြီးဆိုရလူခွင့်ရင်ဝင်ကြီးဌာနကလည်းမတ်တမ်းမရီကောက်ခံပြီးတော့ဒီနိုင်ငံတကာတရားရင်တရားဒီအစီအမံတွေအောက်မှာရောနောက်ပြီးတော့ကျွန်တော်တို့တော်လှန်ရေးအခြေအနေ Pian tua video di general tu kubiom kala buat transitional kala tu ku yau tua reka jahin le tu kubiom ye ya tu yang macam general muara le general perthabi tak cete bo nak kulungu general kat pian itu juzan ni lah cete bo di dema kara universal jurisdiction lu kore di ICJ ICC kaisa luai bi mule tasha nengen deh di mana general kah gabalon saya tiasin seni ku tungcha video ye yulu yare lengan sangat dulu leh dah sini je cipare naulah general kadi dia guna kah masuk dua piala nengen di mana selalu langsung naik juzan ni kah cipare.
Okay, so aduh, di kaga Australia ya, New Zealand ya, Chad ke, Tangkuria ya, bano. So aduh, mati asal so naik mungkin seni kama lukuin wenji tanah ini ne, belum yo pengsan yuri ne, terus mati asal so mungkin seni hadal leh nak bido bano, belum pengsan yuri ne, and New Zealand kah ni bido, tau pan ni bila leh se, di dia mnyata mungkin aku utak ku bano.
Tiga kali orang dia sura ni ama universal jurisdictions tu account for ni ama nenna tu bahubu dah oh pemandang cingka mu pemandang tu cepu ye ciri bo. Atau jenaruh soya di mampi tu ko layawu mu di legitimasi apa mau legality apa mau nak kulon sini refuzi. Ade soya refuzi pih detu jamu lo pih dulu ko bahubu bule cingka de pemandang ni bo no. Atau jenaruh adi matang ni mungkin ada sana ni ama adi di universal jurisdiction longan zain tu jenaruh ko cingka samya kerasi. Jenaruh soya ane ni kita ni pih apa ni apa pempu muri. Nabi lo dari cah le kau kena di luku ni cepu muri ko madam ya. Kau kena ni amal, tapi jangan ruga. Siung lu soi itu tak kurem hubungan. Tiayan di siang ini ya kencing di mana atau umpiu naik. Oh, jangan ruga due diligence process memang kena. Kau kena di madam ya evidence. Sedia tu jangan ruga. Dari gula jangan ruga. Cina dah biayi di tiayan ni le. Nampi lo tiayan sebo lu soi ni apa sih ni? Cepat bi sambil lu yari hari siang.
Okay. Atau lu dah tadi biasa tadi bano. Belum yo di lu muda tadi tau tau muri. Nampi belum yo madam ya muri ni. Tiayan so naik mubi sini.
Tiga kali orang yang dekat luar jenis sana terutama ubi degu, ubi poputin yang culun dah, walau sekarang sih kah di war crimes, crimes against humanity, genocide, tungkulungu, piandu, nilai bom zon yang ni lemba culun ni rapide. Di mana pertama biro lepi dulu dulu kurang gua, yar ni kakek madam ni yari kau kan biro. Jenaruh wenji tanah gua pebudar isi dulu, terus ada ia perpisili, yang dekat yang liar itu le miao irar isi emo. Ero di hari gua jenaruh tu jalan la sensitif biro. Di miawi setindah di pupi setindah di dengan dekat apa sih di daya yang dia si ini yang dia tu nih jenaruh ka bahu miawi biro pupi dari sih ya kena.
Okay sih aku la si mabo no aku tadi go natau nasengah mau di sebesar ni doka desakan ni seyong segan saatin jauh ni keling air sih ni hari gua tetap biro culon ni lepas ro eri lumiu ya semua mu culon huri gua yadan aja awal lupa no di kula tak maga bawa dengan dekat apa sih di gua nak biro di sekarang sih gua wenjiro ni nih pamiya taidong jenah piao jenah sih wale sih.
Tiga di dengan dekat ya semua muri gua lumai sensen culon naga tu titiya mes mezo jenah ruga culon ni rapih tepo di anatem bo cusa gereka sabi do sih homien bilau lari hasi eri matangin galah ruhenjari poma taenda di dalam cuma culon gere hari sih. Tuh culon tu ta kaya tu ta china tu ari cengen cengkala panca lay boleh di culon tu ta tetamat deh jenah rusi ni deh halu tu yari bo. Rodeluar ni amatu gua cepi iu portal le. Jenar ICJ malah jenar dia yang saya ni ada hasil. Tapi malah saya macam ada kira di ICC malah pemberian topot di prosecutor kurang gua di sebelah tinggal hari sih. So dia nausat dia. Jepi ini buat kaya mesra garu. Julun dua tiga ni. Tuh do lumai sensen tu lawan ni harga tu anatim ye tu. Tuh di harga bo anatim bo cuza gede harga tu. Selat tinggal naik malasur ya. Tuh mian jenar tu lawan ni rasa tepo. Aro jenaruh ni negara, di sekarang sih kita ni zaka apa cina negara. Oh, dulu lumayan senda ya zaman muri, ya sejeng jauh dia zaman muri itu. Oh, kebab sama pet, ya zaman kama pilu kere ni thamasi, cing dia ini. Oh, di cepi ini jeng kaya macam dia. Adi itu terus ne pampari, di hari itu ya tengah ya putu puno. Nampi tu di tetikam, bisi dia belok bentuk, pasti bujuza juza. Luduan ni nene, nampi tu jenaruh usang lusian ni dia pujian ni nene. Dah yara ni nene dah susun tahap itu alat cipta. Di itu kilo dia cuma sih upi payi u. Kaya ame di gagar orang dengan dega yang dia di ga. Oh tu ya pujibun kurang guan. Nau ni cangja le siri ni thas siri kaya juga boleh. Dua-dua dengan dega gagar aku lawan ni ni thas time solusi. Nau ni cangja muri cenderung a yang halas solusi do. Tapi masih belum
jauh. Okay, okay.
Cenderung a di dekah. Amnya tiap cium naik mata.
နောင်လာနောင်သားတွေပေါ်မှာနေပြီးတော့ကျွန်တော်တို့ကတာဝန်ကြီးပုံရရောက်မဲ့ဖြစ်တဲ့ကြောင့်မလို့ဒီကြမ်းကြမ်းတန်ခံနိုင်ပြီးတော့ကျွန်တော်တို့ဒီဟာကိုနိုင်ငံတကာကျွန်တော်တို့ကိုပံ့ပိုးကူညီမှုတွေမပေးနိုင်တောင်မှကျွန်တော်တို့စီမှာရှိတဲ့အရင်းမြစ်နဲ့ကျွန်တော်တို့အကောင်းဆုံးတွန်းလှန်ကျွန်တော်တို့ကစုံတက်နိုင်ဖို့လုပ်ရဲဆိုတဲ့ဟာကိုပြောပြချင်တယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ
တင်ဆက်ခဲ့တာပါအခုတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုလည်းကြည့်ကြရအောင်ပါရှင်သမ္မတဒေါ်နယ်ထရန့်အစိုးရအနေနဲ့ဒီ digital ငွေကြေးကိုမဟာဗျူဟာမြောက်အရန်ငွေအစ်စ်ဖြစ်အသုံးပြုနိုင်ရေးအလေးနဲ့စဉ်းစားနေတယ်လို့လွှတ်တော်ကော်မတီတွေမှလည်းဒေါ်လာငွေကြေးစနစ်နဲ့ဒီ digital ငွေကြေးပိုင်ဆိုင်မှုတွေကိုဘယ်လိုထိန်းချုပ်ကြမလဲဆိုတာအကြိမ်နဲ့ဆွေးနွေးနေပါတယ်digital ငွေကြေးတွေထဲမှာတော့ဒီ bitcoin ကိုအရန်ငွေသစ်ဖြစ်ဦးစားပေးမလားဆိုတာ American အစိုးရကအကဲဖြတ်နေကြောင်းသမ္မတ Trump ရဲ့ crypto ဆိုင်ရာကြွမ်းကျင်သူ David Sacks ကပြီးခဲ့တဲ့အင်္ဂါနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်ဒါကြောင့်ကျွန်တော်တို့ဒီ New York ခြေဆိုင် Human Rights Foundation ရဲ့ကမ္ဘာလုံးဆိုင်ရာ bitcoin ပို့မှုအသုံးပြုရေးသုတေသီကိုဝင်းကိုကိုအောင်ကို VOA ရဲ့ studio မှာတွေ့ဆုံမေးမြန်းထားပါတယ်မင်္ဂလာပါကိုဝင်းကိုအောင်ရေ
မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့အခုလို့ကျမတို့ဒီ VOA မှာရှိတဲ့စတူဒီယိုကိုလာရောက်ပြီးတော့တွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်ကျွန်တော်လည်းအထူးဝမ်းသာပါတယ်ခင်ဗျာဟုတ်
ဟုတ်ကဲ့အဲ့တော့ကိုဝင်းကိုကိုအောင်ကဒီBitcoin နဲ့ပတ်သက်တဲ့ကြွမ်းကျင်သူတက်ဦးဆိုတော့အခုဒီ Bitcoin နဲ့ပတ်သက်ပြီးတော့ American မှာဒီလက်ရှိအခုတက်လာတဲ့သမ္မတ Trump အစိုးရရဲ့မူဝါဒပေါ့နော်ဒါနဲ့ပတ်သက်ရောဘယ်လိုအမြင်ရှိလဲ
ကျွန်တော်အခုဒီနေ့ပြောမယ့်အကြောင်းအရာတွေကတော့ဒီ Bitcoin နဲ့ဒီလူအခွင့်ရေးရှုထောင့်ဒီမူဝါဒကနေပြီးတော့ပြောအောင်ဖြစ်တဲ့ဆိုကြောင်းအခြားသောကိစ္စတော်များများတော့ငွေကြေးဆိုင်ရာယင်းနည်းမျိုးလုံးမှုအကြံပြုခြင်းတွေကတော့ပါဝင်မှာမဟုတ်ပါဘူးခင်ဗျာမူဝါဒကသူဒီကျွန်တော်အနေနဲ့ Bitcoin Policy Institute ရဲ့ဒီဆောင်ရွက်နေတဲ့အတွေ့အကြုံအရဆိုရင်တော့သူ Day 1ကတည်းကဒီသူ့ရဲ့ပထမဆုံးကတည်းကဒါကိုဦးစားပေးအနေနဲ့ဆောင်ရွက်နေတာမျိုးသိရတယ်ဘောနော်ဒါပေမဲ့တခုရှိတာကဟို President Trump အနေနဲ့သူ့ရဲ့ရှုထောင့်ကတော့ဟို Crypto ပို့ပြီးတော့ Target ထားတယ် Bitcoin ထက် Crypto Target ထားတယ်ပြီးတော့ဟိုရှားဒီဈေးတက်ဖို့ပေါ့ဘာဆိုကျွန်တော်တို့မှာ Freedom Go App ဆိုတော့ဟို Number Go App ဆိုတာရှိတယ်ဘောနော်သူတို့က Number Go App ဘက်ကိုနည်းနည်းသွားတယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်အဲ့ဒါကြောင့်ဟိုကျွန်တော်တို့ဒီဘက်ကဒီ DC ကဒီ Bitcoin policy ပို့ပြီးတော့ကြွမ်းကျင်တဲ့လူတွေအနေနဲ့လည်း President ကျွန်တော်ဒီ President Trump တဲ့ Executive Summary တော့ Lawsay White House ကိုတော့ submit လုပ်ထားတယ်ဗောနော်လက်ရှိအနေနဲ့တော့ပြန်ပြီးတော့ဟို response တော့မကြားဘူးဒါပေမဲ့ကောင်းတာတစ်ခုအနေနဲ့ပြောရမယ်ဆို Bitcoin နဲ့ပတ်သက်ပြီးကောင်းတာတစ်ခုအနေနဲ့ပြောရမယ်ဆိုရင် Wyoming ပြည်နယ်ရဲ့ Senator Loomis အနေနဲ့ဒီအခု Digital Asset Committee မှာဒီအကြီးဆုံးယာတူအနေနဲ့ Donald Trump က President Donald Trump က delegate လို့ဟိုတာဝန်ပေးခြင်းကိုခံရတယ်ဗောနော်ဆိုတော့သူကဟိုကျွန်တော်ရဲ့ Bitcoin Policy Institute ရဲ့လွန်ခဲ့နှစ်မှာဒီ DC မှာပဲကျင်းပခဲ့တဲ့ Bitcoin Policy Summit မှာလာရောက်ပြီးတော့ speaker အနေနဲ့ပြောမှုတယ်သူအနေနဲ့လည်းဟို Bitcoin only ပဲ cryptocurrency မဟုတ်ဘူးဆိုပြီးတော့လည်းသူအနေနဲ့သူ့ရဲ့ social media မှာမကြာခဏရေးတယ်ပေါ့နော်အဲ့ဒါကြောင့်ဟိုကျွန်တော်တို့နောက်6လလောက်အတွင်းမှာတော့ဒီ Bitcoin ဆိုတာပို့ပြီးတော့ကောင်းတဲ့policy တစ်တွေထွက်လာမယ်လို့ယူဆတယ်အဲ့ဒါဘာနဲ့တူလဲဆိုတော့ internet ကို2000ခုနှစ်တည်းတော့ကလည်းဒီ internet ကဒီလိုအခြေအနေမျိုးဖြစ်တယ်ဗျာ internet ဆိုတာ scan တို့အတူရောင်တို့ဘယ်သူမှ internet ဆိုတာတော့သုံးမှမဟုတ်ဒါပေမဲ့ဟိုဥပဒေတွေမူဝါဒတွေပြုတ်ပြီးတော့အမေရိကန်နေပြီးတော့ internet ကိုတကမ္ဘာလုံးဆိုင်ရာပြန်ပွားအောင်ဆောင်ရွက်လိုက်တာမျိုးတွေရှိတယ်အဲ့ဒါကြောင့်ကောင်းတာကျွန်တော်ဆော့ဆော့ပြောလို့လူတွေကသတင်းချက်လက်တွေပို့ပြီးအလွယ်တကူဖတ်လို့ရတယ်ပြီးတော့ဒီ internet ကြောင့်ပဲ democracy နဲ့လူအခွင့်အရေးလှုပ်ရှားမှုတွေကဆော့ပြောတဲ့ဟိုတချို့တွေသူကပို့ပြီးတော့လုံခြုံစိတ်ချစွာနဲ့ internet ပေါ်ကနေပြီးတော့ဆောင်ရွက်နိုင်တယ်ပြီးတော့သတင်းချက်လက်တွေပို့ပြီးတော့လွယ်လွယ်ကူကူစီးစင်းနိုင်တယ်အဲ့ဒါကြောင့်တကမ္ဘာလုံးဆိုင်ရာမှာမင်းစုမင်းချင်းအုပ်ချုပ်တဲ့နိုင်ငံတွေမှာလူတွေက internet ကိုအသုံးပြုပြီးတော့သူတို့ရဲ့ပါဝါသူတို့ရဲ့လူအခွင့်အရေးကိုပြန်ပြီးတော့ယူတဲ့ example တွေဒါအများကြီးရှိတယ်ပေါ့နော်အဲ့တော့ဒီ internet ကိုဖွင့်ပေးလိုက်တယ်လို့ပဲအခု bitcoin ကိုဖွင့်ပေးလိုက်ခြင်းလမ်းကြောင်းကလည်းလူအခွင့်အရေးရှုထောင့် humanitarian ရှုထောင့်အနေနဲ့ပို့ပြီးတော့ကောင်းတဲ့အရာဖြစ်လာစေမယ်လို့တော့ကျွန်တော်ကမြင်တယ်နောက်ပြန်လှည့်သွားမယ်အကြောင်းကတော့မရှိပါဘူး
ဟုတ်ကျမတို့သိထားတဲ့ဒီ Bitcoin နဲ့ပတ်သက်တဲ့ဟို basic ပေါ့เนาะအခြေခံဒီအချက်အလက်ရဆိုလို့ရှိရင်သူကဒီ online ကနေသွားတဲ့ငွေကြေးစနစ်တစ်ခုပေါ့เนาะဘ ਹੁ ချုပ်ကိုင်မှုမရှိဘူးဆိုလို့သိထားတယ်ဒါပေမဲ့ဒီ Bitcoin နဲ့ပတ်သက်ပြီးနောက်ပိုင်းမှာဒါတွေက scam တွေဖြစ်တဲ့ငွေကြေးဒီ online ကနေတဆင့်ငွေကြေးလိမ်လည်တဲ့လုပ်ငန်းတွေမှာလည်းဟိုအသုံးပြုနေတာရှိတယ်ဆိုပြီးတော့ Bitcoin ကနောက်ပြီးတော့တခြားဒီ online ကနေပြီးတော့စီးဆင်းတဲ့ဒီငွေကြေးတွေပေါ့เนาะဟို cryptocurrency တွေကလည်းရှိနေတဲ့ခါကျတော့အခု Bitcoin ကဒီအခြားဒီဟိုပါ cryptocurrency တွေနဲ့ဟောဘယ်လိုကွာလဲရှင်
ဟုတ်ကဲ့ဟုတ်ကျေးဇူးအများကြီးတင်ပါဒါအရန်ကိုရေးကြည့်တဲ့ရေးကြည့်တဲ့ question တစ်ခုပေါ့နော်ဒါအရန်ကောင်းတဲ့ question တစ်ခုလည်းဖြစ်ပါတယ်ဒီ bitcoin เนี่ยအဓိကလူတွေတော်တော်များပြောနေကြပါဘောအထူးသဖြင့် American နိုင်ငံမှာပြောကြအာ bitcoin က scam ဖြစ်တယ်ဒီမှာဒီဟာကဟိုဒူးဆိုင်မှုပြုလုပ်တဲ့လူတွေအာလောက်ကြရတယ်ဆိုပြီးတော့ပြောကြတဲ့လူတွေရှိတယ်အထူးအားဖြင့်တော့ဒါနိုင်ငံရေးသမားတွေပြီးတော့ဒီတချို့တော့ထင်ရှားတဲ့ university ကကျောင်းဆရာတွေ professor တွေလည်းပြောကြတယ်ပေါ့နော်ကျွန်တော်ထင်တာကတော့ဒါကအရန်ကိုလွှဲမှားနေအကြောင်းအထင်တယ်ငါပဲသိချင်းနဲ့နေပြောမယ်ဆိုရင် bitcoin က scam ဆိုတာဟိုပြန်ပြောကျွန်တော်ဖြည့်ရှင်းချင်ပါတယ် bitcoin ကscan ဆိုတာကဒီ American လူတွေပြောရတဲ့စကားကလုံးဝမမှန်ပါဘူး။ဘာဖြစ်လို့လဲဆိုတော့ Bitcoin ကတခြားတော့ဒီမင်းဆိုမင်းချင်းနိုင်ငံလေးအာရာရှိနိုင်ငံလေးမှာနေတဲ့လူတွေအတွက်တကယ်ကိုဘယ်လိုပြောမလဲ။သူတို့ရဲ့ economic value ငွေကြေးဆိုင်ရာတန်ဖိုးတွေကို point A to point B တနေရာတနေရာကိုရွှေ့ပို့သူအရန်ကိုအထောက်အကူဖြစ်စေတဲ့ဤပညာတစ်ခုလို့ကျွန်တော်ယုံကြည်ပါတယ်။ဘာဖြစ်လို့လဲဆိုတော့အာရာရှိနိုင်ငံလေးတော်တော်များများကပြည်သူတွေကိုဖိနှိပ်တဲ့အခါမှာနီးလည်းနှစ်နီးနှစ်ခုတော့မှာပထမတစ်ခုကတော့ဒါတည်တဲ့အတိုင်းပဲဟိုဖမ်းမယ်ဒါမှမဟုတ်လေအကြံဖတ်ဖြိုခွင်းမယ်ပေါ့နော်ဒါတွေကကမ္ဘာမီဒီယာနှံ့မှာရေးသားမှုတွေအတော်များများရှိပါတယ်ဒါပေမဲ့နောက်တစ်ခုကကျလူတော်တော်များများမိနေတဲ့အကြောင်းအရှိပါတယ်အဲ့ဒါဘာလဲဆိုတော့သူတို့တွေအနေနဲ့ဘဏ်ကောင်းပိတ်တာတွေဒါမှမဟုတ်လေဒီငွေကြေးစနစ်ကိုဖျက်သိမ်းတာတွေအဲ့လိုမျိုးတွေလုပ်ပါတယ်ဆိုတော့တကယ်လို့တာမန်လူတယောက်အနေနဲ့ရှိမှန်ဆိုရင်မင်းကဘဏ်ကောင်းပိတ်ခံရမှာကြောက်တဲ့အတွက်ကြောင့်မင်းဘဏ်ကောင်းပိတ်ခံအိတ်ခံပြီးတော့ဒီဆိုပြလက်လက်စွာပြောစုပိုင်ခွင့်ကိုလုံးမလားဒါမှမဟုတ်အဲ့ဓာတွေကိုမေ့ပြီးတော့ကိုယ်အကျိုးစီးပွားကိုလုံးမလားကျွန်တော်တို့အခုနေထိုင်တဲ့ကဘာအခုနေထိုင်တဲ့စနစ်အတွင်းမှာဆိုရင်လူတော်တော်များများကကိုယ်အကျိုးစီးပွားပဲကိုယ်လုံးမှာဘာလို့ဘဏ်ကောင်းကိုပိတ်ခံပြီးတော့လက်လက်စွာပြောစုပိုင်ခွင့်ကိုကျင့်သုံးမလဲဆိုတော့တင်းကြီးခံလိုက်မယ်ကိုယ်အကျိုးစီးပွားပဲကိုယ်လုံးလိုက်မယ်ဒါမှမဟုတ်ကျွန်တော်တို့နီးပညာဖွံ့ဖြိုးတိုးတက်တယ် Bitcoin နီးပညာလို့ဘ ਹੁ ချုပ်ကံမှုမရှိတဲ့ဟာဖွံ့ဖြိုးတိုးတက်အရာမှာဆိုရင်ဘဏ်ကောင်းပိတ်ခံရမှာကိုကြောက်စရာမလိုဘဲနဲ့လူလက်စွာပြောပိုင်ခွင့်ကိုကျင့်သုံးမလားဒါမှမဟုတ်ကိုကျိုးစည်းပွားကိုပဲကြည်ပြီးတော့ကိုအလုပ်ကိုလုပ်ပြီးကိုထမင်းကိုစားမလား Bitcoin ဤပညာဖွံ့ဖြိုးတဲ့လောကမှာဆိုရင်တော့လူတော်တော်များများကပထမမူဝါဒကိုပဲကျင့်သုံးပြီးတော့ဘဏ်ကောင်းပိတ်ခံရမှာမကြောက်ဘူး currency တွေဖြတ်သိမ်းခံငွေကြေးစနစ်တွေဖြတ်သိမ်းခံရမှာမကြောက်ဘဲနဲ့ဒါသူတို့တွေနဲ့လူလက်စွာပြောစုပိုင်ခွင့် democracy စနစ်ကိုကျင့်သုံးမှာထင်တယ်အဲ့ဒါကတကယ်အဖြစ်အပျက်တွေများစွာရှိခဲ့ပါတယ်1989ခုနှစ်ကာလမှာမြန်မာနိုင်ငံမှာဆိုလဲထင်ရှားတဲ့အကြောင်းအရာတစ်ခုပဲ85ကျပ်တန်းနေဖြတ်သိမ်းနေ35ကျပ်တန်းနေဖြတ်သိမ်းနေ25ကျပ်တန်းနေဖြတ်သိမ်းဒါမြန်မာတနိုင်ငံထဲမှာမဟုတ်ပါဘူးမြောက်ကိုရီးယားမှာလည်းဖြစ်တယ်ဗင်နီဇွဲလားမှာလည်းဖြစ်တယ်ဘိုလီးဗီးယားမှာလည်းဖြစ်တယ်ဇင်ဘာဘွေမှာလည်းဖြစ်တယ်အဲ့တော့ကမ္ဘာနိုင်ငံတော်တော်များများမှာဒီလိုမျိုးကြီးဖြစ်ပါတယ
်ဒီ Bitcoin လိုမျိုးပေါ့เนาะအခြား cryptocurrency တွေလည်းရှိနေတယ်လေဥပမာဆိုရင် NUG ဆိုလဲသူတို့ NUG cryptocurrency နဲ့ရှိနေတဲ့ခါကြတော့ဒီလိုဒီ crypto ငွေကြေးပုံစံမျိုးလည်းရှိတဲ့ခါကြအဲ့ Bitcoin နဲ့ဒီအခြားဒီလို crypto ဒီငွေကြေးဒီဟာတွေကဘလို့ကွာခြားမှုတွေရှိလဲရှင
်ဟုတ်ကဲ့ဟုတ်ကျွန်တော်အခု Human Rights Foundation မှာလည်းဒါကျွန်တော်ဒီတကဘာလုံးဆိုင်ရာဒီ non profit ပေါ့နော်ဟိုအကျိုးအမြတ်မယူတဲ့အဖွဲ့အစည်းတွေနဲ့ကျွန်တော်တို့ပူးပေါင်းဆောင်ရွက်တဲ့ဒီ education event တွေလုပ်တယ်ပေါ့နော်ဆိုတော့ဘာကွာခြားလဲဆိုတော့ကျွန်တော်တို့ bitcoin only ပဲကျွန်တော်တို့promote လုပ်ပါတယ် bitcoin only ဒါလင် true တကယ်ကိုစစ်မှန်တဲ့ဘ ਹੁ အခြေပြုမှုမရှိတဲ့ဘ ਹੁ ခြေပြုခြင်းမရှိတဲ့ဒီ internet ငွေကြေးစနစ်တခုလို့ကျွန်တော်အနေနဲ့ယူဆပါတယ်ဆိုတော့တစ်ဖက်မှာပြန်ပြီးတော့ကြည့်နေတဲ့ chart cryptocurrency တွေအခုဆိုရင် like 1000ကျော်ရှိတယ်ဗျာသိလားဆိုမီးသူမဆိုအခုချိန်က programming တက်ရင် ChatGPT သုံးတက်ရင်ကိုနာမည်နဲ့ cryptocurrency လုပ်လို့ရဒီအမေရိကမှာဆိုလဲဒီဆိုပြချို influencer တွေဒါသူတို့နာမည်နဲ့ cryptocurrency လုပ်ပြီးတော့လူတွေအများကြီးလာပြီးတော့ဝယ်တဲ့အချိန်မှာဒီဆိုပြတဲ့ဟိုဈေးတွေအရန်မြောက်သွားတယ်ဆိုဘာလို့ဆို market demand ရာဟိုဝယ်လူအားနဲ့ရောင်းလို့ ਆ ပေါ့နော်ဝယ်လူအားများလာတယ်ဆိုရင်တော့ဈေးကတက်လာမှာပဲဆိုတော့အဲ့တော့အရန်ကိုဈေးများတဲ့အချိန်ရောက်မှာသူတို့ကဟိုပိုင်ဆိုင်မှုတွေကိုအကုန်လုံးပြန်ပြီးတော့ရောင်းလိုက်တာမျိုးရှိတယ်ဥမာဟိုလက်ရှိနေတဲ့ဒီဟိုဒီ President Donald Trump ပေါ့နော် President Donald Trump ဆိုလဲသူတည်ရဝင်ဒီတမရAmerican တမရမဖြစ်ခင်Trump means coin ဆိုတော့ဟာကိုဖန်တီးပြီးတော့လေဒီလိုပုံစံမျိုးတွေလုတ်ခဲ့တာမျိုးရှိတယ်ပေါ့နော်အဲ့တော့ကျွန်တော်ထင်တာနောက်ပြီးတော့နာမည်ကျော်ဒီတခြားဒီ Bitcoin ပြီးတော့နောက်နည်းနည်းနာမည်ကြီးတဲ့ cryptocurrency တွေရှိတယ်ကျွန်တော်ထင်တာကတော့ဒီຢာတွေကလည်းဟိုယုံကြည်ရဖို့ခက်ခဲတယ်ဘာဖြစ်လို့လဲဆိုတော့လူတဦးတယောက်ထဲကလူတဦးတယောက်ဒါမှမဟုတ်အဖွဲ့အစည်းတစ်ခုတည်းကဒီ cryptocurrency ရဲ့တက်ဆိုင်ရာလျှက်ဝက်တော့တွေလျှက်ဝက် keys တွေ password တွေ protocol ပေါ့နော်ဘလို့ပုံစံသွားမလဲစနစ်တွေကိုသူတို့ကပိုင်းဆိုင်ထားတယ်အဲ့တော့ကြောင့်ကျွန်တော်တို့ကလူဆိုတာယုံကြည်ဖို့ခက်တယ်တခြားတစ်ဖက်မှာ bitcoin ကကြတော့ satoshi nakamoto ကတီထွင်ခဲ့တယ်လွန်ခဲ့တဲ့15နှစ်ကဒါပေမဲ့သူဘဒူလဲဘယ်ဝါလဲယောက်ျားလားမိန်းမလားအစုအဖွဲ့တစ်ခုလားဆိုတာလဲဘဒူမှအခုချိန်ကြီးအဖြေရှာမရသေးဘူးဒါပေမဲ့လူတွေအားလုံးကတော့ဆိုပြောရင် mathematical ဒီတင်ချာနီးနဲ့ဖြည့်ရှင်းတဲ့ Bitcoin ရဲ့ပုံစံကိုတော့တကဘာလုံးဆိုင်ရာ15နှစ်ကျော်အခုထိဖြည့်ရှင်းနေတယ်ဒီ15နှစ်အတွင်းမှာ Bitcoin network ကတခါမှ ဟို down time မဖြစ်သေးဘူးပေါ့เนาะအဲ့တော့ chart cryptocurrency မှာဥပမာကြောက်စရာကောင်းတဲ့ example ဥပမာတစ်ခုပြောမယ်ဆိုရင် Ethiopian နိုင်ငံမှာဒီ Cardano ဆိုတဲ့blockchain ရှိရယ်ဘာသူ့ရဲ့ crypto ကုတ်က ADA ပေါ့เนาะဆိုတော့သူတို့ကဒီ Ethiopian မှာလည်းဒီဆိုတော့ပြမင်းစုံမင်းချင်းအုပ်ချုပ်တာပဲဗျာအဲ့တော့ Cardano တွားပြီးတော့သူတို့အစိုးရနဲ့ပူးပေါင်းပြီးတော့တက္ကသိုလ်ကျောင်းသားတွေ like Ethiopia student 5တန်းပေါ့เนาะလူဦးရေ5တန်းအတွက်ဒီစနစ်ကိုငါတို့အကောင့်ထဲပေါ်ပေးမယ်ဒါပေမဲ့တခြားတစ်ဖက်မှာဘာဖြစ်လဲဆိုတော့ဒီစနစ်ကိုအကောင့်ထဲပေါ်ပြီးတော့ဒီကျောင်းသားတွေရဲ့ပညာရည်ချင်းအစားပြီးတော့တပွားလုံးဆိုင်ရာတမွေဝန်းကျောင်းတွေဖြစ်ကိုဒီ blockchain ကနေအာနာရှင်အစိုးရမင်းစုံမင်းကြီးကနေဆင့်အလွယ်တကူကြီးနိုင်တဲ့စနစ်ကိုပါထည့်သွင်းတိဆောက်ဖို့အကြံပြုပြီးတော့ဆက်သွယ်တာမျိုးရှိတော့အဲ့တော့ပြောချင်တာဘာလဲဆိုတော့ဒီလိုမျိုးဟို protocol တွေဒီပြောင်းလဲမှုပုံစံမျိုးတွေလုပ်လို့ရတဲ့ cryptocurrency တွေအယောင်အန်တွေများဘာဖြစ်လို့လူပါဝင်လို့အစုအဖွဲ့ပါဝင်လို့ဘာဖြစ်လို့လူအစုအဖွဲ့ကိုတခြားလူတယောက်ကလွှမ်းမိုးလို့ရသူတို့ကို economic power ငွေကြေးဆိုင်ရာအားဖြင့်၎င်းဒါမှမဟုတ် political power ဒီနိုင်ငံရေး power ရဖြင့်၎င်းပေါ့နော်အဲ့လိုသူတို့ကိုလွှမ်းမိုးလို့ရတဲ့အချိန်မှာသူတို့နဲ့နှီးဆက်သူတွေကအများကြီးအကျိုးကျေးဇူးရသွားပြီးတော့သူတို့နဲ့မနှီးဆက်ပေမဲ့သူတို့ရဲ့ဟိုအပြောဆိုတွေဒါမှမဟုတ်သူတို့ရဲ့ယုံကြည်ချက်တွေနောက်ကိုလိုက်တဲ့လူတွေကဆော့ပြောတဲ့ဟိုပို့ပြီးတော့ financial damage ဒါမှမဟုတ် social damage ပေါ့နော်ငွေကြေးဆိုင်ရာထိခိုက်မှုလူမှုရေးဆိုင်ရာထိခိုက်မှုတွေအများကြီးဖြစ်နိုင်ပါဘူးကျွန်တော်နေဆိုရင်အဲ့တော့ Bitcoin ကကြတော့ဆော့ပြောဘယ်သူမှထိန်းချုပ်သွားမရှိဘူးဥမာကျွန်တော် Bitcoin မှာမပါတော့ဘူးဆိုလည်းမရှိဘူးကျွန်တော် Bitcoin မကောင်းပြောလို့လည်းဘာမှမဖြစ်ပါဘူးကျွန်တော် Bitcoin ကိုကောင်းတယ်ပြောလို့လည်းဘာမှမဖြစ်ပါဘူးဒါပေမဲ့တခြားတော့ cryptocurrency တွေကတူးတယောက်ထဲကထိန်းချုပ်နေတာကအယောင်အန်တွေအများကြီးဘာဖြစ်လို့လဲဆိုတော့လူတိုင်းကပုံမှန်အမြင်တိုင်းဟိုလူတွေရဲ့အသွေးခေါ်တွေလူရဲ့အယူဆတွေကအမြင်တိုင်းပြောင်းလဲနေလို့ပါဟုတ်
ဒါပေမဲ့တစ်ဖက်မှာကြတော့သူကဗဟိုချုပ်ကင်မှုမရှိဘဲနဲ့ online ကနေသွားတဲ့တစ်ဆင့်ပေါ့နော်ဒီထိန်းချုပ်ထားတဲ့ online ကနေစီးဆင်းနေတာဆိုတော့တချို့ဒီ online ငွေကြေးလိမ်လည်တဲ့ gain တွေငွေကြေးလိမ်လည်တဲ့သူတွေကဒီလို bitcoin လိုမျိုးဟာမျိုးကိုအသုံးပြုပြီးတော့သူတို့ငွေကြေးလိမ်လည်မှုတွေရောလုံးမလာနိုင်ဘူးလားရှင
်ငွေကြေးလိမ်လည်မှုတွေဒါဆော့ပြောတဲ့ဟိုဒီဒူးရိုက်သမားတွေအချင်းစာရီကမကောင်းတဲ့လူတွေကတော့ဘယ်နဲ့ပဲမအောင်ဆိုရှိတယ်ပေါ့နော်အဲ့တော့ဒူးရိုက်သမားတွေအနေနဲ့လည်းBitcoin ကိုမသုံးဘူးလို့ကျွန်တော်အနေနဲ့မပြောချင်ပါဘူး။ဒါပေမဲ့ research တွေရှိပါတယ်။အဲ့ research တွေမှာဖော်ပြထားကြတဲ့အရာဒီ Bitcoin ကိုအသုံးပြုပြီးတော့ဒူးရိုက်မှုပေါ့နော် illicit activities ဥမာယာစုံမှုကျူးလွန်မှုတွေဥမာငွေကြေးလိမ်လည်တာတွေအစရှိတစ်ဖြစ်ကတုံးတာကတကဘာလုံးဆိုင်ရာမှာ3 billion ရှိပါတယ်။ဆိုတော့ရုပ်တရက်ကျရင်တော့ဒီနံပါတ်ကြီးအား3 billion dollar တော့လိမ်လည်မှုရှိရဆိုတော့နည်းနည်းများနေတယ်လို့ခန်းစားရင်ခန်းစားမယ်။ဒါပေမဲ့တခြားတစ်ဖက်မှာပြန်ပြီးတော့ကြည့်ရင်ကုလသမဂ္ဂကထုတ်ပြန်ထားတဲ့ report တစ်ခုထဲမှာတကဘာလုံးဆိုင်ရာ money laundering criminal activity ယာစုံမှုကျူးလွန်တဲ့အရာတွေပေါ့နော်။အဲ့အရာတွေကိုတကဘာလုံးဆိုင်ရာလုတ်တာဘန်နေဒါမှမဟုတ်အစိုးရထုတ်ထားတဲ့ငွေကြေးစနစ်တွေကလုတ်တာက global gdp ရဲ့ 2 to 5% ရှိတယ်ပြောရမယ်ဆိုရင်တော့800 billion ကနေ 2 trillion ထိရှိတယ် 2 trillion ဆိုတာတန်း 2000 billion 2000 ကျော်ထိရှိတယ်အဲ့တော့ဟိုဟုတ်တယ်ဟုတ်တယ်ရာဇဝမှုကျူးလွန်တဲ့လူတွေက bitcoin တုံးတယ်ဒါပေမဲ့တကယ်လို့စဉ်းစားကြည့်မယ်ဥပမာကျွန်တော်ရာဇဝမှုကျူးလွန်တဲ့လူဆိုရင်ကျွန်တော်အနေနဲ့နောက်ရောက်ခံလိုက်လို့မရတဲ့close source လို့ခေါ်တဲ့ ban စနစ်တွေကနေပြီးတော့အခွင့်အာဏာရှိတဲ့လူတွေနဲ့ပူးပေါင်းပြီးတော့ကျွန်တော်ဒူးဆိုင်မှုကျူးလွန်မလားဒါမှမဟုတ်ဆိုပြောတဲ့လူတိုင်းက24/7ရက်ပတ်လုံးဒီ open transparent ပွင့်လင်းမြတ်တာရှိတဲ့ bitcoin blockchain system ပေါ်ကနေပြီးတော့ယာစုံမှုကျူးလွန်မလားဥပမာကျွန်တော်ကယာစုံမှုကျူးလွန်မဲ့လူဆိုရင်တော့ပွင့်လင်းမြတ်တာမှုရှိတဲ့စနစ်ကနေဘာလို့ယာစုံမှုကျူးလွန်မှာလဲဘာဖြစ်လို့လဲဆိုတော့ဒါကိုယ်နောက်ရောက်ခံလိုက်လို့ရတယ်အခွင့်အာဏာရှိတဲ့လူတွေနဲ့ပေါင်းပြီးတော့ပဲဒါယာစုံမှုကျူးလွန်တဲ့စနစ်တွေလောက်တော့မှာပေါ့နော်အဲ့တော့ဟို bitcoin ကိုဆိုပြလောင်းကစားလုပ်တဲ့လူဒီယာစုံမှုကျူးလွန်တဲ့လူတွေတော့၃လားဆိုတော့၃ပါတယ်ဒါပေမဲ့သူတို့ပို့ပြီးတော့ profit ဖြစ်တာက open source မဟုတ်တယ်ဘယ်သူမှမမြင်ရတယ်ဒီအခွင့်အာဏာရှိတဲ့လူတွေနဲ့ပူးပေါင်းလို့ယာစုံမှုကျူးလွန်တာကိုသူကပို့ပြီးတော့profit ဖြစ်တယ်ပေါ့နော်
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ပါရှင်တနင်္ဂနွေနေ့ညချမ်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်အခုဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြရအောင်ပါကမ္ဘာတဝန်းကိုပေးနေတဲ့အမေရိကန်ရဲ့နိုင်ငံရခြားအကူအညီတွေဆိုင်းငံ့လိုက်တာဟာမြန်မာနိုင်ငံပေါ်မှာလည်းအကျိုးသက်ရောက်မှုတွေဖြစ်ပေါ်လာပါတယ်အထူးသဖြင့် HIV TB နဲ့ငှက်ဖျားရောဂါတိုက်ဖျက်ရေးကာကွယ်ကုသရေးနဲ့လူသားချင်းစာနာမှုအကူအညီတွေပေါ်မှာထိခိုက်မှုတွေရှိလာတယ်ဆိုတဲ့သတင်းတွေလည်းထွက်လာပါတယ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာဆောင်းပါရှင်ပြည်သွေးနိုင်ကဆွေးနွေးတင်ပြထားပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေတော်လိုင်းရင်အားစုများရောစစ်ကောင်စီထိန်းချုပ်ရာဒေသတွေပါအကျိုးသက်ရောက်မှုကြီးနိုင်တဲ့အမေရိကန်အကူအညီဆိုင်းငံ့မှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါဒေါ်နယ်ထရမ့်ဟာအမေရိကန်သမ္မတအဖြစ်စတင်တာဝန်ယူတဲ့နေ့မှာပဲအမိန့်ပေါင်းရာနဲ့ချီလက်မှတ်ရေးထိုးထုတ်ပြန်ခဲ့ပါတယ်အဲ့ဒီအမိန့်တွေထဲမှာနိုင်ငံတကာကပေးနေတဲ့အမေရိကန်အကူအညီတွေကို2025ဇန်နဝါရီ29ရက်နေ့ကစတင်ရနာထားဖို့ညွှန်ကြားတဲ့အမိန့်လည်းပါဝင်ပါတယ်ကမ္ဘာတဝန်းပေးနေတဲ့အမေရိကန်အကူအညီတွေရပ်ဆိုင်းဖို့အမိန့်ထွက်လာပြီးနောက်ပိုင်းထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းတွေမှာကျန်းမာရေးစောင့်ရှောက်မှုနဲ့ပညာသင်ကြားရေးလုပ်ငန်းတွေအခက်အခဲဖြစ်လို့ရပ်ဆိုင်းရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာတွေ့ရပါတယ်အမေရိကန်မှာသမ္မတအပြောင်းအလဲဟာမြန်မာနိုင်ငံရေးအပေါ်နိုင်ငံရေးအရဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာသေချာမပြောနိုင်သေးပါပဲလက်တလုံးမှာတော့ထိုင်းမြန်မာနယ်စပ်ဒေသကဒုက္ခသည်စခန်းတွေစစ်ဘေးကြောင့်စခန်းတွေနဲ့တော်လှန်ရေးတပ်ဖွဲ့တွေထိန်းချုပ်ထားတဲ့နယ်မြေဒေသတွေမှာကျန်းမာရေးစောင့်ရှောက်မှုပညာသင်ကြားရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကြက်တဲအခက်အခဲတွေကြုံတွေ့နေရပြီဖြစ်ပါတယ်အမေရိကန်ပြည်ထောင်စုဟာတစ်နှစ်ကိုအမေရိကန်ဒေါ်လာဘီလီယံ60ကျော်ကိုနိုင်ငံရခြားအကူအညီတွေအဖြစ်နှစ်စဉ်ပေးနေတာပါပြီးခဲ့တဲ့နှစ်မှာအမေရိကန်ဒေါ်လာ68ဘီလီယံကိုအမေရိကန်ရဲ့နိုင်ငံရခြားအကူအညီဖြစ်နိုင်ငံပေါင်း120ကိုပေးခဲ့တယ်လို့သတင်းတွေမှာဖော်ပြတာတွေ့ရပါတယ်အဲ့ဒီလိုအမေရိကန်ကပေးတဲ့နိုင်ငံရခြားအကူအညီတွေကိုအဓိကတာဝန်ယူဆောင်ရွက်ရတာကတော့ USAID လို့ခေါ်ကြတဲ့ US Agency for International Development အဖွဲ့ပဲဖြစ်ပါတယ်အမေရိကန်ရဲ့လုံခြုံရေးကိုကာကွယ်ရေး defense တန်တမာရေး diplomacy ဖွံ့ဖြိုးမှု development စတဲ့ 3D ပေါ်မှာအခြေခံထားတယ်လို့ဆိုပါတယ်အဲ့ဒီအထက်ကဖွံ့ဖြိုးမှုအပိုင်းကို USAID ကတာဝန်ယူဆောင်ရွက်ရတာပါ USAID ကိုတော့သမ္မတကနေဒီက1962ခုနှစ်မှာစတင်တည်ထောင်ခဲ့တာဖြစ်ပါတယ်သမ္မတထရမ့်လက်ထက်မှာတော့အစိုးရအသုံးစိတ်ချော့ချရေးအစီအစဉ်အရ USAID ရဲ့လုပ်ငန်းစဉ်တွေကိုပြန်လည်သုံးသပ်ဖို့ရပ်ပေါင်း90ဆိုင်းငံ့ထားတာဖြစ်ပါတယ်အခုလိုနိုင်ငံရခြားအကူအညီတွေဆိုင်းငံ့ထားရတာဟာအမေရိကန်ရဲ့နိုင်ငံခြားအကူအညီတွေအမှန်တကယ်လိုအပ်နေသူတွေထံရောက်မရောက်ပြန်စီစစ်ဖို့လိုအပ်နေလို့ဖြစ်တယ်အမေရိကန်ရဲ့အကူအညီတွေဟာအမေရိကန်အကျိုးစီးပွားကိုဗဟိုပြုရမယ်လို့ USAID ရဲ့ယာယီအကြီးအကဲဖြစ်တာဝန်ပေးခြင်းခံရတဲ့နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုကပြောပါတယ်ဒါအပြင်အမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒဟာအမေရိကန်ပိုပြီးဘေးကင်းလုံခြုံမှုရှိစေမလားအမေရိကန်ပိုပြီးခိုင်မာအားကောင်းစေမလားအမေရိကန်ပိုပြီးကြွယ်ဝချမ်းသာစေမလားဆိုတဲ့အချက်၃ချက်ပေါ်မှာအခြေခံတယ်လို့လည်းရူဘီယိုကပြောပါတယ်အခုလိုဆိုင်းငံ့လိုက်တဲ့အတွက် USAID ကတဆင့်မြန်မာနိုင်ငံကိုပေးနေတဲ့ပညာရေးကျန်းမာရေးနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလည်းရုတ်တရက်ရပ်ဆိုင်းသွားတာနဲ့ကြုံတွေ့နေရပါတယ်ထိုင်းမြန်မာနယ်စပ်ကနိုဘိုအုံဖြံမေလဒုက္ခသည်စခန်းတွေကဆေးရုံဆေးခန်းတွေပိတ်လိုက်ရတယ်။ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေကဝန်ထမ်းတွေအလုပ်ရနှားထားရတယ်လို့ Korean Information Center KIC ကဇန်နဝါရီ29ရက်နေ့မှာသတင်းဖော်ပြခဲ့တာတွေ့ရပါတယ်။ဇန်နဝါရီ29ရက် BBC သတင်းမှာတော့သမ္မတ Trump အစိုးရရဲ့နိုင်ငံတကာအကူအညီပေးစီမံကိန်းတွေအတွက်ထောက်ပံ့မှုတွေကိုရက်90ဆိုင်းငံ့ထားတာကြောင့်မြန်မာနိုင်ငံကသိန်းနဲ့ရှိတဲ့ HIV နဲ့TB ယောဂဝေဒနာရှင်တွေကိုတက်ရောက်လာမယ်လို့ပြည်တွင်းမှာကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အရက်ဖက်အဖွဲ့အစည်းတွေကပြောတဲ့အကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံမှာ HIV TB နဲ့ငှက်ဖျားယောဂကာကွယ်ကုသရေးကလေးငယ်တွေကာကွယ်ဆီးထိုးရေးစီမံကိန်းတွေမှာအဓိကအကူအညီပေးနေတာက USAID နဲ့ Global Fund အဖွဲ့အစည်းတွေဖြစ်ပါတယ်2024မှာအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံကိုအကူအညီအမေရိကန်ဒေါ်လာတန်230ကျော်ပေးခဲ့တယ်လို့သိရပါတယ်။အမေရိကန်ကပေးတဲ့အကူအညီတွေရရှိတဲ့အထက်မှာမြန်မာနိုင်ငံဟာအလယ်လတ်ဆင့်မှာရှိပြီးနံပါတ်35မှာရှိနေပါတယ်။ဒါကြောင့်အမေရိကန်ကပေးတဲ့အကူအညီတွေဖြတ်တောက်မယ်လျှော့ချမယ်ဆိုရင်မြန်မာနိုင်ငံပါဝင်နိုင်ခြေရှိတယ်လို့ INGO ရရှိတူကသုံးသပ်ပါတယ်။လောလောဆယ်မှာကကယင်းဒီဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ထိန်းချုပ်နယ်မြေတွေမှာဆေးရုံဆေးကားနဲ့လူသားချင်းစာနာမှုအကူအညီ60ရာခိုင်နှုန်းလောက်ရပ်လိုက်ရတယ်လို့ IEC အဖွဲ့ဝင်တဦးထံကသိရပါတယ်။ဒါအပြင်ຫນွေဦးတက္ကသိုလ် Spring University ရဲ့ပညာရေးအစီအစဉ်60ရာခိုင်နှုန်းလောက်ထိခိုက်တယ်။ လွတ်လပ်တဲ့သတင်းမီဒီယာတွေဆက်လက်ရပ်တည်နိုင်ရေးအခက်အခဲတွေကြုံတွေ့နေရတဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာတာတွေ့ရပါတယ်။ပြောရရင်အမေရိကန်အစိုးရရဲ့နိုင်ငံရပ်ခြားအကူအညီတွေဆိုင်းငံ့ထားတာဟာမြန်မာနိုင်ငံပေါ်မှာအကျိုးတရားမှုတွေကြီးပါတယ်။အလားတူပါပဲတော်လိုင်းရေးပေါ်မှာလည်းထိခိုက်လာနိုင်တဲ့အလားအလာတွေရှိနေပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတွေအရဖက်အဖွဲ့အစည်းတွေကစိုးရိမ်တကြီးစောင့်ကြည့်နေကြပေမဲ့လို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နိုင်ငံကြေးဒုဝန်ကြီးဦးမိုးစောဦးကတော့အမေရိကန်ကပေးတဲ့အကူအညီတွေရပ်ဆိုင်းလိုက်ပြီမယ်ဒေါ်လာရေးပေါ်တက်ရောက်မှုမရှိဘူးဒေါ်လာရေးကိုတက်ရိုက်တက်ရောက်မှုမရှိနိုင်ဘူးလို့ဇန်နဝါရီ29ရက်နေ့ကပြုလုပ်တဲ့ NUG နိုင်ငံကြေးဌာနသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တဲ့အကြောင်းမျိုးစိမသတင်းမှာဖော်ပြထားတာတွေ့ရပါတယ်အမေရိကန်အနေနဲ့မြမဒေါ်လာရေးကိုစီးရဲရဓာတ်ရိုက်အကူအညီပေးတာမရှိပေမဲ့စစ်ဘေးဆောင်တွေအတွက်လူသားချင်းစာနာမှုအကူအညီတွေကျမ်းမာရေးစောင့်ရှောက်မှုတွေတိုင်းရင်းသားဒေသတွေနဲ့ဒေါ်လာရင်းအင်အားစုထိန်းချုပ်နယ်မြေတွေမှာစွန့်ရင်မြင့်တင်တန်းတွေအုပ်ချုပ်ရေးတင်တန်းတွေဟာ INGO အဖွဲ့အစည်းတွေကတဆင့်နိုင်ငံတကာအကူအညီတွေနဲ့လှုပ်ဆောင်နေရတာပါ NUG လက်အောက်ကပညာရေးကျန်းမာရေးလူသားစာနာဝန်ကြီးဌာနတွေဟာလည်းအရဖက်အဖွဲ့အစည်းတွေနဲ့ချိတ်ဆက်ပြီးပူးပေါင်းလှုပ်ဆောင်နေကြရတာဖြစ်ပါတယ်နိုင်ငံတကာအကူအညီတွေရပ်ဆိုင်းရင်ဒီလုပ်ငန်းတွေကိုအနည်းနဲ့အများစုသလိုထိခိုက်မှာသိကြပါတယ်ဒါဆိုရင်တော်လိုင်းရေးမှာစီရေးကိုအားစိုက်ဆောင်ရွက်ရမယ်အစားကျမ်းမာရေးနဲ့လူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေဟာ NUG နဲ့တော်လိုင်းရေးခေါင်းဆောင်တွေပေါ်ဝန်ထုတ်ဝန်ပိုးအဖြစ်ကြားရောက်လာမှာဖြစ်ပါတယ်။ဦးမိုးစောဦးကတော်လိုင်းရေးပေါ်မထိခိုက်ပါဘူးလို့ဘယ်လိုသဘောနဲ့ပြောကြားခဲ့တယ်ဆိုတာနားမလည်နိုင်အောင်ပါပဲလို့နိုင်ငံရေးအကြက်ခတ်တူကပြောပါတယ်။အမေရိကန်ရဲ့နိုင်ငံရေးချအကူအညီတွေဆိုင်းငံ့လိုက်တဲ့အကျိုးဆက်ဟာကဘာတဟွန်းအတော်ကိုကြီးပါတယ်မြန်မာနိုင်ငံအတွက်လည်းအကျိုးတရားမှုကြီးပါတယ်အကျိုးတရားမှုဟာနေဆက်ဒေသတိုင်းဒေသဒေသတွေနဲ့တော်လိုင်းရင်အားစုထိန်းချုပ်နယ်မြေတွေတွင်မဟုတ်ပါဘူးစစ်ကောင်စီအုပ်ချုပ်ရာဒေသတွေကပြည်သူတွေအပေါ်မှာလည်းအကျိုးတရားမှုတွေမလွဲမသွေရှိမှာပါဘာကြောင့်လဲဆိုတော့ပြည်တွင်းမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာအကူအညီပေးအဖွဲ့တွေရရှိတဲ့ရန်ပုံငွေတွေဟာလည်း USAID နဲ့အမေရိကန်အစိုးရထံကလာတဲ့အကူအညီတွေကအဓိကဖြစ်နေတာကြောင့်ပဲဖြစ်ပါတယ်။လက်ရှိအချိန်ဟာမြန်မာနိုင်ငံရေးမှာတရုတ်ရဲ့ဝင်ရောက်ဆွတ်ဖက်မှုကြီးမားနေချိန်ဖြစ်ပါတယ်။ဒါကြောင့်အခုလိုအချိန်မှာအမေရိကန်အနေနဲ့မြန်မာနိုင်ငံအတွက်ပေးရနေတဲ့အကူအညီတွေမလျှော့ချဘဲပုံမှန်ပေးသင့်တယ်လို့ယူဆပါတယ်။ဒါမှသာတရုတ်ရဲ့ဩဇာချဲ့ထွင်မှုကိုအမေရိကန်အနေနဲ့တံပြန်ရရောက်မယ်လို့နိုင်ငံရေးအကြက်ခတ်တူကဆိုပါတယ်ခင်ဗျာ။
ဒါကတော့ဆောင်းပါရှင်ပြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာအခုတော့ ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုကိုကြည့်အောင်ပါ2025ခုနှစ်အစောပိုင်းမှာပဲဒီစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာသူ့အစိုးရအဖွဲ့ကိုထပ်ပြီးတော့အပြောင်းအလဲလုပ်ခဲ့ပါတယ်အဲ့တော့၄နှစ်ကျော်အတွင်းမှာဒီစစ်ကောင်စီရဲ့အုပ်ချုပ်ရေးရန်တရာတိဆောက်မှုနဲ့ပတ်သက်လို့ ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာအချက်လက်အခြေပြုပြီးတော့ဖော်ပြထားပါတယ်ရှင
်စစ်ကောင်စီဟာအာဏာသိမ်းပြီး၄နှစ်ကျော်အတွင်းအစိုးရအဖွဲ့ကိုဖွဲ့စည်းပြင်ဆင်တာခုနှစ်ကြိမ်ရှိသွားပါပြီစစ်ကောင်စီအနေနဲ့အာနာသိမ့်ပြီးပြီးချင်းအစိုးရတက်ဖွဲ့ပါတယ်၆လကြာတဲ့အခါမှာအိမ်ဆောက်အစိုးရဆိုပြီးအမည်ပြောင်းလိုက်ပါတယ်2022ခုနှစ်မှာတစ်ကြိမ်2023မှာနှစ်ကြိမ်2024မှာတစ်ကြိမ်နဲ့2025ခုနှစ်မှာတစ်ကြိမ်ပြင်ခဲ့ပြီးပါပြီအာနာအမြင့်ဆုံးဖြစ်တဲ့စစ်ကောင်စီကိုလည်း၅ကြိမ်အထိပြင်ဆင်ဖွဲ့စည်းခဲ့ပါတယ်ပြင်ဆင်ဖွဲ့စည်းခဲ့တဲ့ခုနှစ်ကြိမ်မှာဝင်ကြီးဌာနနဲ့ဝင်ကြီးတွေကိုအပြောင်းအလဲလုပ်ခဲ့တာ62ကြိမ်ရှိခဲ့ပါပြီ။ဝင်ကြီးဌာနတိုးချဲ့တာဝင်ကြီးတွေကိုလဲလှယ်တာနေရာရွှေ့တာအသိခက်အတာတွေဖြစ်ပါတယ်။ဒီအကြိမ်ကြီးဟာပြည်ထောင်စုအဆင့်ဥက္ကဋ္ဌတွေကိုထက်သွင်းရေးတွက်မထားပါဘူး။ဒါအပြင်ဒုတိယဝင်ကြီးတွေနဲ့ တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေမပါသေးပါဘူးစစ်ကောင်စီရဲ့အပြောင်းလဲဟာဦးသိန်းစိန်အစိုးရထက်နှစ်ဆ NLD အစိုးရထက်6ဆဝန်းကျင်များနေပါတယ်အာနာသိမ့်ပြီးလင်းနေကြောကာလအတွင်းစစ်ကောင်စီအုပ်ချုပ်ရေးရဲ့ထိပ်ပိုင်းမှာပါဝင်ခဲ့မှုသူ198ဦးရှိပါတယ်။တရ4ဦးကလက်ရှိမှာရာဒူးငဲနေသူတွေဖြစ်ပြီး84ဦးကတော့ဖေရှားခံခဲ့ရပြီးပါပြီ။198ဦးထဲမှာအမျိုးသမီး10ဦးပဲပါပါတယ်။အခုစည်းရင်းဟာဒုဝန်ကြီးအောင်မနှိမ့်တဲ့အဆင့်တွေကိုပဲထက်တွက်ထားတာပါ။အရင်အစိုးရလက်ထက်ကဒုတမရနှစ်ယောက်တို့လည်းအနာရသွားခဲ့ပါပြီ။အာနာသိမ့်မှုမှာအတူပါဝင်ခဲ့သူတချို့ကိုလည်းစစ်ကောင်းဆောင်ကဖြုတ်ခဲ့ပါတယ
်။ဒါကတော့ ISP မြန်မာရဲ့မြင်ကွင်းကျဲဒီမှတ်စုအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့တာပါအခုတော့မဲသနာကျော်ရဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ရှုကြရအောင်ပါရှင
်ဒီရေကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။ဆူရဲတော်ရရှင်က VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးမင်္ဂလာညချမ်းပါအချိန်မှန်သတင်းလွှင့်ပေးလို့ကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့ပါအမြဲတမ်းပုံမှန်နားဆင်အားပေးနေတဲ့အတွက်ကျေးဇူးတင်ကြောင်းပြန်ပြီးတော့ပြောချင်ပါတယ်နော်ခင်ဖြူလင်းဆူရဲတော်ရရှင်ကလည်း VOE ဝိုင်းတော်သားတွေအားလုံးနေကောင်းချမ်းပါကြပါစေတဲ့ဟုတ်ကဲ့ပါအခုတလောတော့ American ပြည်အောင်ဇူးမှာလဲဒုက္ခွေးရာသီလိုမျိုးအဖျားတွေဖြစ်နေလို့ဝိုင်းတော်သူဝိုင်းတော်သားတွေလည်းနေကောင်းလိုက်မကောင်းလိုက်ပါပဲနော်ဒါမဲ့လည်းတိတ်ဆူဆူရွရွကြီးဖျားနာတာမျိုးတော့မဟုတ်ပါဘူးမေးလာတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင် VOE မနက်ပိုင်းအစီအစဉ်နဲ့ပတ်သက်ပြီးမေးလာတဲ့သောရရှင်တယောက်ရဲ့စာကိုပြန်ကြားပေးချင်ပါတယ်ရှင
်မနက်ပိုင်းရေဒီယိုအစီအစဉ်မလွှင့်တော့ဘူးလားခင်ဗျာရှာမရလို့ပါလွှင့်ရင်လဲလေလိုင်းတဲ့အချိန်တီးပြရစီအရင်ကဆိုရင်မနက်6နာရီကနေ9နာရီအစီအစဉ်ကိုမနက်7နာရီမှာပြန်လွှင့်ပေးတာနားထောင်ရပါတယ်အခုရောမနက်ပိုင်း7နာရီမှာပြန်ထုတ်လွှင့်ပေးပါသေးလားကျွန်တော်ရေဒီယိုမှာရှာကြည့်နေတာပါလိုင်းမမိတာလားမလွှင့်တော့တာလားညာ9နာရီအစီအစဉ်ကိုတော့အဆင်ပြေစွာဖမ်းလို့ရပါတယ်အင်တာနက်လိုင်းတွေမကောင်းလို့ရေဒီယိုပဲနားထောင်ပြစ်ပါတယ်မိတွေကလည်းပြက်တယ်လေ
ဟုတ်ကဲ့ပါကျမတို့ VOE ကနေ့စဉ်နက်နက်ခင်း VOE အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိတင်ဆက်ပေးနေပြီးတော့ပထမပိုင်းနိုင်ဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်တာပါလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေဖမ်းယူနိုင်ပါတယ်။ဒါကပထမပိုင်းနိုင်ဝက်အစီအစဉ်ဖြစ်ပါတယ်။မနေ့9နာရီထိကျန်တဲ့နိုင်ဝက်စာအစီအစဉ်ကိုတော့လူမှုမိတ်ဆွေရုပ်သံလိုင်း VOE မြန်မာဝိုင်းဝက်ဘ်စာမျက်နှာနဲ့ Facebook YouTube လူမှုကွန်ရက်စာမျက်နှာဒီလိုမျိုး Digital Platform တွေမှာနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ဒါမဲ့မနေ့7နာရီမှာပြန်လွှင့်ပေးတဲ့အစီအစဉ်ကိုတော့ကျမတို့မထုတ်လွှင့်တော့ပါဘူးเนาะဒါကြောင့်မလို့မနေ့7နာရီနားဆင်လို့မရတာဖြစ်ပါမယ်မနေ့6နာရီကနေ9နာရီအစီအစဉ်ကိုနားဆင်ပါလို့အကြံပြုချင်ပါတယ်အခုဆက်ပြီးတော့ဒေါ်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးချင်ပါတယ်เนาะမြန်မာနိုင်ငံမှာဘန်စနစ်ကြီးတစ်ခုဟာတော်တော်လေးကိုဒီတန်တရားဖြစ်เสียငွေဖောက်လွဲဖောက်ပြန်မှုပေါ့နော်ငွေလိမ့်တယ်လို့မျိုးဒီငွေတွေပျောက်ပျောက်သွားတဲ့အမှုကြုံနေရပါတယ်ဆိုတော့ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုဖော်ပြပေးခြင်းပါတယ်သူကသူတွေမကောက်ဒီပြဿနာတခြားသူတွေပါကြုံတွေ့နေရပါတယ်ဆိုပြီးတော့ရေးလာတာဖြစ်ပါတယ်ရှင
် VOA ခင်ဗျာကျွန်တော်ကတော့လက်ရှိဈေးဆိုင်လေးဖွင့်ထားပါတယ်ပြီးခဲ့တဲ့ဒီဇင်ဘာနှစ်ကုန်ရက်တရက်ကအစပြီး ကျွန်တော်ကေပေးတဲ့မှာသူ့အလိုလိုငွေတွေယော့နေပါတယ်။နောက်တည့်ရက်လည်းအလားတူပဲအကောင့်တွေကပတ်စံယော့နေပြီးအခြားအကောင့်တွေကိုငွေလွှဲသွားပါတယ်။28ရက်နဲ့29ရက်မှာခရီးသွားနေတာဖြစ်လို့ကေပေးတဲ့မစစ်မိပါဘူး။ဒါပေမဲ့30ရက်မနေ့3နိုင်နဲ့4နိုင်လောက်မှာကေပေးတဲ့ငွေလွှဲတဲ့ transaction 5ချောင်းနဲ့သိန်း90လွှဲသွားမှန်သိခဲ့ရပါတယ်။ဒါကြောင့်ကေပေး customer service ကိုဆက်သွယ်ခဲ့ပါတယ်။ဒါ့ပေမဲ့ကေပေးကဒီအပိုင်းဟာသူတို့နဲ့မဆိုင်ပဲရဲအပိုင်းအမှုဖြစ်ကြောင်းပြောပြီးအမှုဖွင့်ပြီးစာရွက်စာတမ်းတွေသူတို့စီကိုပေးဖို့ပါဆိုပြီးတော့ခေါင်းရှောင်ပါတယ်ကျွန်တော်ရဲ့ဆုံးရှုံးမှုတန်ဖိုးက3ရက်အတွင်းမှာသိန်း90ဆုံးရှုံးသွားပါတယ်ဒီလိုအဖြစ်မျိုးအခြားကြုံရသူတွေလည်းရှိပါတယ်ဒါနဲ့ပတ်သက်ပြီး KP ကိုဒီကိစ္စတွေကရဲအပိုင်းအမှုဖြစ်ကြောင်း KP ရဲ့ security အားနည်းချက်ကြောင့်မဟုတ်ကြောင်းဒါမှမဟုတ်ရင်လည်းဒီလိုဘဏ်ကခိုးယူတာတွေကိုဘယ်သူတွေကလုပ်လဲဘယ်လိုအချက်တွေကြောင့်ဖြစ်တာလဲဆိုတာကိုရှင်းလင်းပေးဖို့တောင်းဆိုခဲ့ပါတယ်။ကိုဘကအမှားဆိုရင်တော့ဆုံးရှုံးခံနိုင်ပါတယ်။ရှင်းလင်းပေးပါဆိုပြီးတောင်းဆိုခဲ့တာကိုဘာမှမဖြေရှင်းပဲရဲစခန်းသွားအမှုဖွင့်ဖို့ပဲပြောနေပါတယ်။ဘာကြောင့် KP ရဲ့အားနည်းချက်ကြောင့်လို့ပြောရတယ်လဲဆိုရင် KP မှာကိုယ့်ရဲ့အကောင့်ကိုအခြားတယောက်ယောက်ကဝင်မဲဆိုရင် OTP ကြပါတယ်။အခုကျွန်တော်အကောင့်လည်းအဲ့ဒီလိုကြနေတာပါ။ဒါပေမဲ့ဘယ်သူ့ကိုမှမပေးပါဘူး။နောက်ပြီး OTP ရသွားရင်တော့ကျွန်တော်တို့ NRC နံပါတ်ထည့်ရပါတယ်ဒီအဆင့်ကအမှန်တန်ခက်ပါတယ်နောက်ပြီးတော့ဝင်ရောက်နေပြီဆိုရင်လည်းမူရင်းဝင်ထားတဲ့ဖုန်းတွေကအကောင့်ထွက်သွားရမှာပါအခုဟာကအဲ့ဒီလိုမထွက်သွားပါဘူးဖြစ်သွားတဲ့အချိန်တွေကအိတ်နေတဲ့အချိန်တွေများပါတယ်ဒီ case တွေကိုတေချာလေး analyze လုပ်ပြီးသတင်းထုတ်လွှင့်ပေးပါဗျာကျွန်တော်လိုခံရတဲ့သူတွေဒုနဲ့တွေရှိနေလို့ပ
ါဟုတ်ကဲ့ပါဒါကတော့သူကြုံတွေ့ရတယ်ဆိုပြီးရေးလာတဲ့ပြဿနာပါ VOA ကအတီးပြဿနာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အတီးပြူးချက်ရယူထားတာမဟုတ်ဘူးဆိုတော့သတိချက်စီချင်ပါတယ်เนาะဒါပေမဲ့သူရေးထားတဲ့လောက်ပုံမှန်မူတည်ပြီးတော့သူစာနဲ့ပတ်သက်ပြီးတော့ပြန်ကြားပေးရမယ်ဆိုတော့ဒီမှာသူစာထဲမှာပြောထားတာလုံခြုံရေးနဲ့ပတ်သက်ပြီးတော့ထူးခြားချက်တွေတွေ့ရပါတယ်ဒီ KP account ဆိုတာကဝင်ရင် OTP ကြာရမယ်နောက်ပြီးတော့ဒီမှတ်ပုံနဲ့နံပါတ် NRC နံပါတ်ထည့်သွင်းဖို့လိုတယ်နောက်ပြီးတော့မူလဖုန်းကအကောက်ကနေပြီးတော့အလိုလျောက်ထွက်မသွားဘူးပေါ့နော်ကိုဘက်ကလည်းသူက OTP ဘယ်သူမှပေးမထားဘူးဆိုရင်တော့အခုငွေရော့သွားတဲ့ပုံစံကလည်းဒီဇင်ဘာလကောင်ကစပြီးတော့နေ့စဉ်အလိုလိုရော့နေရဲနောက်ပြီးတော့အထူးသဖြင့်ညဘက်နဲ့အချိန်ကြီးမှာဖြစ်နေရဲငွေ350,000တောင်လွှဲသွားရဲဆိုတော့ဒီလိုဖြစ်ရတာသူပြောသလိုတကယ်ဖြစ်ခဲ့တယ်ဆိုရင်သူ့ရဲ့အပြောအရ KP ကလည်းတုံ့ပြန်တာရဲဟိုပဲအမှုဖွင့်တိုင်းကြဖို့ညွန်ကြားတယ်ဆိုရင်ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့လည်းရှင်းရှင်းလင်းလင်းတာဝန်ယူမှုမရှိသလိုဖြစ်နေတာတွေ့ရပါတယ်ဒါကတော့သူ့စာတွေကအခြေအနေပေါ်မှာအခြေခံပြီးတော့သုံးသပ်ရတာပေါ့နော်ဒီနိုင်ငံမှာဆိုရင်အဲ့လိုမျိုးဒီဘဏ်ရနေပြီးတော့တယောက်ရက်ကပတ်စံ3နဲ့ပုံရှိတယ်နောက်ပြီးတော့တည်နေရပေါ့နော်ကိုကရန်ကင်းမှာနေတယ်ဆိုရင်ရန်ကင်းမှာရန်ကင်းကသုံးထားတာမဟုတ်ဘူးအဲ့ဒါကိုနောက်တနေရမန္တလေးကလှမ်းပြီးတော့သုံးတာမျိုးဆိုရင်သူတို့ကတန်တရားဝင်ပြီးတော့ဒီအကောင့်ပိုင်ရှင်လမ်းဖုန်းဆက်ပြီးတော့ဒီပတ်စံတွေတို့သုံးသလားဆိုတာမျိုးမေးပါတယ်အကယ်၍သူတို့ကအဲ့လိုမျိုးမမေးထားဘဲနဲ့ကိုကဘဏ်ကိုစစ်တဲ့အခါကျမှတွေ့တယ်ဆိုရင်လေဒီလိုမျိုးဖုန်းဆက်ပြီးတော့သူတို့ကိုကျွန်တော်ညီမတို့ရဲ့အကောင့်တွေကနေပတ်စံတွေကိုထုတ်သွားပါတယ်လို့ပြောတဲ့အခါမှာသူတို့ကကိုယ့်အချက်အလက်တွေတေချာမေးပြီးတော့ကိုပြောတာလည်းဟုတ်မဟုတ်တေချာအချက်အလက်တွေအကုန်လုံးမေးပြီးတဲ့အခါမှာသူတို့ဘက်ကလည်းပြန်ပြီးတော့စုံစမ်းပြီးတော့ပတ်စံတွေကိုကြားရနေပြီးပြန်ရောပြီးတော့ထည့်ပေးပါတယ်ရှင်ဒီကိစ္စရဲကိုတိုင်ခိုင်းတာမျိုးတစ်ခါမှမကြုံရပါဘူးကျမကိုယ်တိုင်လွန်ခဲ့တဲ့2လလောက်တုန်းကပတ်စံဒေါ်လာအနည်းငယ်တခြားတနေရာတုံးထားတာတခါမှဆိုပြားကနေမဲ့တုံးထားတာဒါပေမဲ့ဘန်ကချက်ချင်းသူတို့အနေနဲ့တန်တရားဖြစ်ပြီးကျမစီကိုလှမ်းပြီးတော့အကြောင်းကြားတယ်ဒီကိစ္စကိုသူတို့ဖြေရှင်းဖို့စ조사ပါတယ်ရှင်ဒီလိုဖြစ်နေတဲ့ကိစ္စကိုဒီသက်ဆိုင်ရာ KP ကမဖြေရှင်းပေးဘူးဆိုရင်တော့မြန်မာနိုင်ငံဘဟုဘဏ်ကိုတိုင်ကြားစာပေးပို့လို့ရမယ်ထင်ပါတယ်နော်။ဒါမှမဟုတ်လေ digital payment ကြီးကြပ်ရေးဌာနမျိုးရှိလားဒီကိစ္စကိုတိုင်ကြားနိုင်မယ်ထင်ပါတယ်။အခုလိုမျိုးလိန်ခံရတဲ့သူတွေစုစုပေါင်းပြီးတော့လေတိုင်ကြားရင်ပို့ပြီးတော့သက်တည်အထောက်အထားတွေနဲ့တကွာတိုင်ကြားရင်တော့ဒီကိစ္စကိုမူရင်း KP နောက်ပြီးတော့ဒီသက်ဆိုင်ရာဒီကြီးကြပ်ရေးဌာနတွေကဝိုင်းပြီးတော့ဖြေရှင်းပေးရမယ်ထင်ပါတယ်ရှင်။အဲ့လိုနီလန်းနေနဲ့စူးစမ်းကြည့်ပါလို့အကြံပြုချင်ပါတယ်နော်။တော်ရရှင်နေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်เนาะအားလုံးပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်ထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြမပြမပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးရန်ရဲ့ကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမဲအေးသနာကျော်တင်ဆက်သွားတာပါ။ကျမတို့အစီအစဉ်တွေကိုအားပေးနားဆင်ကြပြီးတော့ဝေဖန်ကြံပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။အခုတော့ကမ္ဘာတစ်လွှားထူးခြားတဲ့သတင်းအစီအစဉ်ကိုတင်ဆက်မှာပါ။အာဂျင်တီးနားနိုင်ငံကဇီဝနည်းပညာကုမ္ပဏီတစ်ခုကကမ္ဘာပထမဆုံးမျိုးရိုးဗီဇပြုပြင်တီးဖြတ်ထားတဲ့မြင်းတစ်ကောင်ကိုမွေးထုတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုကသုတေသီတွေကတော့ကြွက်ကလေးတွေကို VR ပုံရိပ်ရောင်မျက်မှတ်လေးတွေတက်ဆင်ပေးပြီးတော့သူတို့ရဲ့အုံနောက်အလုပ်လုပ်ပုံကိုလေ့လာနေပါတယ်။ဒီလိုကမ္ဘာတစ်လွှားထူးထူးခြားခြားသတင်းတွေကိုကိုငိမ့်ချမ်းနဲ့မမသည်အောင်တို့ကပြောပြမှာပါရှင
်။အာဂျင်တီးနားနိုင်ငံကဇီဝနည်းပညာကုမ္ပဏီတစ်ခုဖြစ်တဲ့ Heron ကုမ္ပဏီကကမ္ဘာပထမဦးဆုံးမျိုးရိုးဗီဇပြုပြင်တီးဖြတ်ထားတဲ့မြင်းတစ်ကောင်ကိုမွေးထုတ်လိုက်ပါတယ်။မျိုးရိုးဗီဇကိုကချင်းနဲ့ဖြတ်တယ်လို့ဖြတ်ပြီးရင်လည်းဖြတ်ထားတဲ့နေရာမှာတခြားအစားထိုးမျိုးရိုးဗီဇတွေပြန်ဆက်လို့ရတဲ့ CRISPR-Cas9 နည်းပညာကိုသုံးပြီးတော့ဒီမြင်းရဲ့မျိုးရိုးဗီဇကိုမမွေးခင်ကတီးဖြတ်ပြင်ဆင်ခဲ့တယ်လို့ဒီကုမ္ပဏီကိုပူးတွဲတည်ထောင်တဲ့ Gabriela Vichara ပြောပါတယ်။အာဂျင်တီးနားနိုင်ငံရဲ့အကောင်ဆုံးစုတစေရမြင်းမာရီစီကနေမျိုးရိုးဗီဇအခြေခံကိုယူပြီးတော့အပြေးမြင်တဲ့မြင်းမာပြေးနေတဲ့အချိန်ကိုတဟုန်ထိုးတင်နိုင်တဲ့မျိုးရိုးဗီဇကိုဖြတ်ထည့်ခဲ့တာပါ။ဒီနည်းပညာနဲ့မျိုးဆက်တစ်ခုအတွင်းမှာပဲအခုလိုအချိန်ကိုတဟုန်ထိုးတင်နိုင်တဲ့မြင်းမျိုးဖန်တီးနိုင်မှုရည်ရွယ်တယ်လို့ပူတွဲတည်ထောင်သူ Vichara ကပြောပါတယ်။အဲ့ဒီတွေ့လေအာဂျင်တီးနားရဲ့လက်ရှိစီကန်းတွေနဲ့ကိုင်းညီပြီးတော့မျိုးရိုးဗီဇတရားမဝင်ဖန်တီးလိုက်တာမျိုးဒါမှမဟုတ်မျိုးရိုးဗီဇကိုအစ်စ်မြင့်လိုက်တာမျိုးမဟုတ်ဘူးလို့လည်းသူကပြောပါတယ်။သူတို့ကုမ္ပဏီအနေနဲ့ဝက်တွေရဲ့မျိုးရိုးဗီဇကိုပြုပြင်ဖို့လဲကြိုးပမ်းနေပြီးတော့ဒါဟာဝက်တွေရဲ့အင်္ဂါအစိတ်ပိုင်းတွေကိုလူသားတွေစီမှာအစားထိုးသုံးလို့ရဖို့အတွက်ရည်ရွယ်ပါတယ်။အပူဒဏ်ပိုးပြီးတော့ခံနိုင်ဖို့နဲ့အသားဓာတ်ပိုရှိဖို့နှွားတွေရဲ့မျိုးရိုးဗီဇကိုပြုပြင်ဖို့လဲကြိုးပမ်းနေပါတယ်ရှင
်။ဒွက်ကလေးတွေကို VR headset ပုံရိပ်ရောင်မျက်မှန်လေးတွေတက်ဆင်ပေးပြီးသူတို့ရဲ့အုံနောက်အလုပ်လုပ်ပုံကိုအမေရိကန်ပြည်ထောင်စုကွန်နက်တက်ကတူကသူတေတီတွေလေ့လာနေပါဗျာ။ VR headset ပုံရိပ်ရောင်မျက်မှန်လေးတွေတက်ဆင်ထားတဲ့ကြွက်ကလေးတွေဟာမျက်မှန်ထဲကမြင်နေရတဲ့အတားအဆီးတွေကိုကြော်လွှားရတာဖြစ်ပြီးရန်သူတွေကိုရင်ဆိုင်ရတဲ့အခါအုံနောက်ဘလို့အလုပ်လုပ်တယ်လဲဆိုတာကိုသူတေတီတွေကလေ့လာနေတာပါ။ကြွက်ရဲ့အုံနောက်မှတ်ဉာဏ်တွေဟာလမ်းကြောင်းရှာတဲ့အခါဘလို့လုပ်တယ်လဲဆိုတာတွေကိုလေ့လာခြင်းအဖြစ်လူသားတွေမှာဖြစ်တတ်တဲ့ Alzheimer ရောဂါနဲ့ပတ်သက်ပြီးပိုသိလာနိုင်တယ်လို့ဒီယောဂါကိုကုသဖို့နီလန်းနေလဲတွေ့နိုင်ပါတယ်လို့ကွန်နက်တက်ကတူကသူတေသည်ဒေါက်တာမက်သျူးအိုက်ဇက်ဆန်ကပြောပါတယ်ကြွက်ကလေးတွေကိုအယ်ဇိုင်းမာယောဂါကုသတဲ့ဆေးထိုးလိုက်တဲ့အခါဒီဆေးကအုံနောက်ထဲကသွေးကြောမြင့်လေးတွေထဲသွေးရောက်ရှိမှုတိုးစေပြီးမှတ်ဉာဏ်ကောင်းလာစေတာကိုတွေ့ရတာကြောင့်အခုလို VR headset ကိုသုံးပြီးကြွက်ကလေးတွေရဲ့အုံနောက်ကိုလေ့လာဖို့ဖြစ်လာတာပါတခြားအကောင်ကြီးတတ္တဝါတွေကိုလည်းလေ့လာနိုင်ဖို့ဒီထက်ပိုပြီးပေါ့ပါတဲ့ VR headset ကိုတီထွင်ပြီးသူဒေသနာအဖွဲ့အနေနဲ့လေးလာဖို့ကြိုးပမ်းနေပါတယ်ခင်ဗျာ
ဂျပန်နိုင်ငံမှာဆာမူရိုင်းအီရိုခေတ်ကိုပြန်ရောက်သွားသလိုခံစားရစေမယ့်အနုပညာပြခန်းတစ်ခုကိုတိုကျိုမြို့ရဲ့ဇီဝေစင်တာကြီးတစ်ခုမှဖွင့်လှစ်လိုက်ပါတယ်
နမေကျော်ကန်နွေအမှုပညာရှင်ဟော့ခူးဆိုင်လေယာရီအသက်ဝင်လာတယ်လို့ခန့်စားရစီမဲ့ဒီပြကန်းကိုဟော့ခူးဆိုင် Another Story in Tokyo တိုကျိုမြို့ကနောက်ထပ်ပုံမြင်တပုတ်ဆိုတဲ့နာမည်နဲ့ပြသထားတာဖြစ်ပြီးတော့လာရောက်သူတွေအနေနဲ့ပကြီးပုံတွေရဲ့နေရာတွေကိုရောက်သွားတယ်လို့ခန့်စားရစီမှာပါအကြီးဆရာဟော့ခူးဆိုင်မြင်ခဲ့တဲ့ဆွဲခဲ့တဲ့နေရာတွေကိုရောက်သွားတယ်လို့ခန့်စားရစီဖို့အတွက် Sony ကုမ္ပဏီကထုတ်လုပ်တဲ့ Haptic အပြားတွေကိုကျန်းမြင်မှာခင်ထားပြီးတော့တကယ့်အဲ့ဒီနေရာကိုရောက်သွားတယ်လို့ခန့်စားရစီပါတယ်။1960ခုနှစ်တုန်းကမွေးဖွားခဲ့တဲ့ Katsuhiko ဟော့ခူးဆိုင်ဟာသူ့ရဲ့ထူးခြားတဲ့အရာအသုံးပြုမှုနဲ့လှူရှားနေတဲ့ဖွဲ့စည်းပုံတွေကြောင့်နာမည်ကြီးတာဖြစ်ပြီးတော့သူ့ရဲ့ Masterpiece ကန်ဒူဝင်လက်ရာတစ်ခုဖြစ်တဲ့Great Wave of Kanagawa Kanagawa ကလှိုင်းကြီးနဲ့ဖူဂျီတောင်ပကြီဟာဂျပန်ငွေဆက်ကူယန်းတထောင်တန်ရဲ့အနောက်ဘက်မှာပုံနှစ်ပြီးတော့ဖော်ပြထားတာပ
ါဂျော်ဒန်နိုင်ငံကအသက်19နှစ်အရွယ်မတန်ဆွမ်းအားကစားသမားတဦးဖြစ်တဲ့အဗ်ဒူရာမန်မက်ကလော့ဖ်ဟာလက်တွန်းလှဲဘိန်းပေါ်မှာခန္ဓာကိုယ်ကိုလက်နှစ်ဖက်နဲ့မချီထောက်ထားနိုင်တဲ့ဂင်းနစ်ကမ္ဘာစံချိန်ချိုးဖို့ကြိုးပမ်းနေပါတယ်သူအခုလိုကြိုးပမ်းနေတာ9နှစ်ကြာရှိပြီဖြစ်ပြီးဂျော်ဒန်နိုင်ငံမှာအခုလိုလေ့ကျင့်နေတဲ့တဦးတည်းသောအားကစားသမားတဦးလည်းဖြစ်တယ်လို့မက်ကလော့ဖ်ကပြောပါတယ်။ဒီလိုလေ့ကျင့်နေတဲ့အတွက်လည်းသူ့ကိုဘယ်အဖွဲ့အစည်းကမှထောက်ပံ့ပေးတာမျိုးမရှိဘူးလို့လည်းပြောပါတယ်။ဂျော်ဒန်နိုင်ငံမှာမတန်ဆွမ်းတယောက်ရဲ့ဘဝဟာစိန်ခေါ်မှုတွေအများကြီးနဲ့ရင်ဆိုင်ရပြီးတော့သွာလာဖို့မလွယ်ကူဘူးလို့မက်ကလော့ဖ်ကပြောပါတယ်ခင်ဗျာ။
ဒါကတော့ကဘာတလွားထူးခြားတဲ့သတင်းအစီအစဉ်ကိုကိုငင်းချက်နဲ့မမသင်းအောင်တို့ကပူတွဲတင်ဆက်ခဲ့တာပါအခုတော့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြမှာပါရှင
်အစ္စရေးနဲ့ဟမတ်စ်ကြားအပြစ်ခတ်ရစရေးအစိပ်ပိုင်းတရက်ဖြစ်နေအစ္စရေးတပ်ဖွဲ့တွေကိုဂါဇာဒေသရဲ့အရေးပါတဲ့နက်ဇရင်းစင်ကြံဒေသကနေပြန်ရုပ်သိမ်းလိုက်တယ်လို့အစ္စရေးအာဏာပိုင်တွေကပြောပါတယ်။နှစ်ဖက်အပြစ်ခတ်ရစေးသဘောတူညီမှုအစိပ်ပိုင်းတရက်ဖြစ်နေအစ္စရေးကဂါဇာတောင်ပိုင်းနဲ့မြောက်ပိုင်းကိုပိုင်းခြားထားတဲ့နက်ဇရင်းစင်ကြံဒေသကဖယ်ရှားပေးဖို့သဘောတူခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းအပြစ်ခတ်ရစေးသဘောတူညီချက်ရဲ့ဒုတိယအဆင့်ဖြစ်တဲ့အပြစ်ခတ်ရစေးကိုထတ်တိုးပြီးတော့ဟမတ်စ်တွေဘက်ကဖမ်းထားတဲ့အစ္စရေးတစားကန်တွေထတ်လွတ်ပေးဖို့ကိစ္စဆွေးနွေးညှိနှိုင်းတဲ့နေရာမှာတော့တိုးတက်မှုမရှိတဲ့ပုံဖြစ်နေပါတယ်။ချိန်ထဲမှာပဲဂျော်ဒန်မြေနောက်ဖက်ကန်ဒေသမှာအစ္စရေးဘက်ကပြစ်ခတ်မှုကြောင့်ကိုယ်ဝန်ရှိလာလွယ်ထားတဲ့အသက်23နှစ်အရွယ်ပါလက်စတိုင်းအမျိုးသမီးတဦးသေဆုံးသွားခဲ့တယ်လို့ပါလက်စတိုင်းကျန်းမာရေးဌာနကပြောပါရယ်။ဂါဇာဒေသမှာတနည်းကျော်လောက်ဖမ်းဒဇာကန်ဖြစ်ဖမ်းဆီးခံရကနေလွတ်မြောက်လာတဲ့ထိုင်းနိုင်ငံသား9ယောက်ထိုင်းနိုင်ငံဘန်ကောက်မြို့ကိုဒီနေ့မှပြန်ရောက်လာခဲ့ပါရယ်။အဲဒီထိုင်းနိုင်ငံသား9ယောက်ကိုအကျဉ်းသားလဲလဲအစီအစဉ်အစိပ်ပိုင်းတရက်ဖြစ်နေပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ကပြန်လွတ်ပေးလိုက်တာဖြစ်ပါရယ်။သူတို့ကတော့မိသားစုတွေပြင်ထိုင်းနိုင်ငံသားရေးဝန်ကြီးနဲ့ထိုင်းနိုင်ငံဆိုင်ရာအစ္စရေးသံမတ် Honor Sagiv တို့ကဘန်ကောက်မြို့ကသူနာဘူမိနိုင်ငံတကာလေဆိပ်မှာလာရောက်ကျူးစွခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံဘက်ကမောင်ခိုတင်သွင်းမဲ့နေဆွမ်းရင်တုံဆိုလာပြားတွေနဲ့လောင်စာဆီတွေကိုထိုင်းလုံခြုံရေးတပ်ဖွဲ့တွေဒီကနေ့ပဲဖမ်းဆီးမိခဲ့ကြောင်းထိုင်းနိုင်ငံကသတင်းတွေမှာဖော်ပြပါတယ်။ထိုင်းနိုင်ငံနေဆက်မဲဆောင်မြို့မှာစစ်တပ်နဲ့နေကြားဆောင်ရဲတပ်ဖွဲ့နဲ့နေမီကန်တာဝန်ရှိသူတွေကင်းလျာမှာမတင်ကားသူအမျိုးသားနှစ်ယောက်ကိုတွေ့ရှိခဲ့ရကစစ်ဆေးဖို့တားဆီးစမှာတယ်လာတဲ့ပစ္စည်းတွေကိုပြစ်ချပြီးတော့တောင်ရင်မြစ်ကိုလေနဲ့ဖြတ်ကူးပြီးတော့ထွက်ပြေးသွားခဲ့တာဖြစ်တယ်လို့ပြောပါတယ်မတင်ကားသူတွေပြစ်ထားခဲ့တဲ့ပစ္စည်းတွေကိုစစ်ဆေးခဲ့ရမှာဆိုလာပြားတွေပါတဲ့ဘူငါဘူးကိုတွေ့ရကြောင်းလဲကင်းလက်တပ်ဖွဲ့ကိုဦးဆောင်သူဘူမူကြီးကိုကူကားပြီးတော့ထိုင်းနိုင်ငံလုံးဘန်ကောက်ပို့စတင်းကဖော်ပြခဲ့ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုရနိုင်ကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့မက်ဆုမှမရှင်။အသံဖန်းအင်ဂျင်နီယာကတော့ရှောင်းကန်ချမ်းပါ။ရုပ်တံအင်ဂျင်နီယာကတော့ Robert Best ဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့အစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နီယာပါ။
This program has come to you.